Welcome to the Voice of America in Burmese.
Washington New York VOA American Center ni 2022 khu ni January 28 ye Boudou Bu ni ne ne khin season go sa tin thoun lein ni ba bi. Akhu yin song tadin season go jama engine nai ne ko ye min thun lo ga u twe de san ma ba.January 6ရက်နေ့ကထရန့်ထောက်ခံသူထောင်ပေါင်းများစွာကနေလွတ်တော်အဆောက်အုံနဲ့ဝင်ရောက်စီးနှင်းမှုမှာလှုပ်ဆော်ခဲ့တဲ့ပြစ်မှုနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုအရေးယူမဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးပွဲမှာတရားသူကြီးတွေနဲ့ဂျူရီလူကြီးတွေဖြစ်ထမ်းဆောင်မှုမနေ့အင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်အမတ်တွေကျန်းသစ္စာကြိမ်ဆိုခဲ့ကြပါတယ်။ဒီမိုကရက်အမတ်50နဲ့ရီပဘလစ်ကန်အမတ်50စုစုပေါင်းအမတ်100ရှိနေတဲ့အထက်လွှတ်တော်မှာထရန့်ကိုတရားစွဲထားတဲ့အမှုကို February 9ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။ပြစ်မှုကျူးလွန်ကြောင်းဆုံးဖြတ်ချက်ချဖို့အတွက်အထက်လွှတ်တော်မှမဲအရေးအတွက်၃ပုံ၂ပုံလိုအပ်ပါတယ်။ဆိုလိုတာကဒီမိုကရက်အမတ်50လုံးကထောက်ခံမဲပေးတယ်လို့ယူဆမယ်ဆိုရင် Republican အမတ်တွေဘက်က18ဦးကနေ Trump မှာအပြစ်ရှိကြောင်းထောက်ခံနဲ့မဲပေးဖို့လိုအပ်ပါတယ်။တကယ်လို့ပြစ်မှုထင်ရှားကြောင်းစီရင်ချက်ချမယ်ဆိုရင် Trump အနေနဲ့သမ္မတအပါအဝင်အများပြည်သူဆိုင်ရာယာရုတွေနဲ့ပတ်သက်လို့ထမ်းဆောင်ခွင့်ကိုသူ့တက်တက်လုံးပိတ်ပင်ခံရမှာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးတွေကိုဖြန့်ဖြူးတဲ့နေရာမှာပိုးကြီးညီတူညီမျှဖြန့်ဝေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအင်္ဂါနေ့ကနှစ်ဆတိုးတောင်းဆိုလိုက်ပါတယ်။ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကနေကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုရှေ့တန်းတင်ဆောင်ရွက်နေချိန်မှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကတော့ဒါတွေကိုစောင့်ကြည့်ပြီးစောင့်ဆိုင်းနေကြရတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆယ်ရက်ကြာမြင့်တဲ့အမှုဆောင်ဘုတ်အဖွဲ့အစည်းအဝေးအပိတ်မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် Vaccine nationalism might serve short-term political goals.
Vaccine nationalism ကိုနိုင်ငံကိုပဲဦးစားပေးတဲ့ကာကွယ်ဆေးအမျိုးသားရေးဝါဒဟာတိုးတောင်းတဲ့နိုင်ငံရေးညီမှန်းချက်တွေကိုပဲဆောင်ရွက်ပေးတာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ဆေးဆိုင်ရာဒန်းတူညီမျှမှုကိုပံ့ပိုးတာဟာနိုင်ငံတိုင်းရဲ့အကျိုးစီးပွားအတွက်အကျိုးရှိစေမှာဖြစ်တယ်လို့သူကပြောသွားတာပါ။လူဦးရေ 1.3 ဘီလီယံရှိတဲ့အာဖရိကမှာနိုင်ငံတော်ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုစတင်ဖို့ကာကွယ်ဆေးအလုံလောက်ရဖို့ရုန်းကန်နေရတဲ့အချိန်မှာတော့ချမ်းသာတဲ့နိုင်ငံတွေကနေကာကွယ်ဆေးအလုံရေတန်းနဲ့ချီပြီးအပိုဖြစ်မှာယူနေကြောင်းကဗင်းနိုင်ငံတကာကာကွယ်ဆေးမဟာမိတ်အဖွဲ့ကပြောကြားခဲ့ပါတယ်ဒီတော်တွင်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ WHO ကျွမ်းကျင်ပညာရှင်အဖွဲ့နဲ့တွေ့ဆုံဝင်ပေးဖို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူရဲ့ဆွေမျိုးတဦးကတရုတ်အစိုးရကိုတောင်းဆိုထားပါတယ်။ဒီအဖွဲ့အနေနဲ့တရုတ်အစိုးရကအတန်ပိတ်ထားတယ်လို့စွပ်စွဲခံထားရတဲ့ဗိုင်းရပ်စ်ကူးစက်ခံရသူမိသားစုတွေနဲ့တွေ့ဆုံစကားပြောသင့်တယ်လို့လည်းသူကပြောပါတယ်ဒီတိုင်းနိုင်ငံမှာအင်္ဂါနေ့ကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းအချက်အလက်တွေအရရပ်ပေါင်း28ရက်အတွင်းကိုဗစ် -19 ရောဂါကြောင့်လူပေါင်း3,000ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။ကာကွယ်ဆေးဖြန့်ဝေမှုကိုအရှိန်မြှင့်ဖို့နဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့အစိုးရကရုန်းကန်ဆောင်ရွက်နေချိန်မှာအခုလိုလူသေးတဲ့နှုန်းအများဆုံးစံချိန်တစ်ကိုရောက်ရှိခဲ့တာပါ။ဒါနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ
်။ This is the worst public health crisis.For a generation.
ဒါကမျိုးဆက်တစ်ဆက်အတွက်ဆိုးရွားဆုံးသောပြည်သူ့ကျန်းမာရေးအကျက်အတည်းဖြစ်ပါတယ်။တချို့လူတွေကဒါကိုရာသီအလိုက်တုတ်ကွေးယောဂါနဲ့နှိုင်းရှင်ကြပါတယ်။ဒါကလုံးဝမမှန်ပါဘူး။ကိုယ်ခံစွမ်းအားကင်းမဲ့မှုကြောင့်ဒီယောဂါကပိုးကြီးအန္တရာယ်များပြီးနောက်ထပ်လည်းပြန်ပွားပွားမှာဖြစ်ပါတယ်လို့ပြောသွားတာပါ။လက်ရှိပြည်ထိုင်နိုင်ငံဟာကမ္ဘာပေါ်မှာ COVID-19 ကြောင့်တေဆုံးတဲ့အများဆုံးနိုင်ငံတွေဆင်းမှာပစ္စမမြောက်ဖြစ်ပါတယ်။အင်္ဂါနေ့တနေ့တည်းနောက်ထပ်တေဆုံးသူပေါင်း1600ကျော်ရှိခဲ့ပြီးကူးစက်ခံရသူပေါင်း2000ကျော်ထိရှိခဲ့တယ်လို့ဗြိတိန်အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ5ရက်နေ့ကစပြီးဗြိတိန်တနိုင်ငံလုံးလော့ခ်ဒေါင်းပြန်လုပ်ခဲ့ပြီးကျောင်းတွေစားသောက်ဆိုင်တွေနဲ့မလိုအပ်တဲ့အရောင်းဆိုင်တွေကိုလည်းပိတ်ပစ်ခဲ့ပါတယ်။ဒါအပြင်ခီးသွားလာခွင့်ကန့်သတ်ချက်တွေကိုလည်းချမှတ်ခဲ့ပါတယ်။COVID-19 ကာကွယ်ဆေးတွေပုံမှန်ရရှိလာတာဟာကမ္ဘာတဝန်းစီးပွားရေးအရာဒီနှစ်အတွင်းပြန်လည်နလန်ထူလာစေမယ်လို့မျှော်လင့်ရကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်္ဂါနေ့ကခန့်မှန်းလိုက်ပါတယ်။ဒ ဒီနှစ်မှာကမ္ဘာစီးပွားရေးဟာ 5.5 ရာခိုင်နှုန်းတိုးလာဖို့ရှိနေတယ်လို့ဆိုပါရယ်ကာဝယ်ဆေးတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်ဖို့အထောက်အကူပေးမှာဖြစ်တဲ့အတွက်အစိုးရတွေအနေနဲ့မနစ်ကပိတ်ဆို့ကန့်သတ်ထားတာတွေကိုဖြေလျှော့ပေးနိုင်မှာဖြစ်ပါတယ်။2020ပြည့်နှစ်ကကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်ခဲ့တဲ့ကမ္ဘာစီးပွားရေးကျဆင်းမှုဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးရွားဆုံးဖြစ်ပါတယ်။ဒီနှစ်မှာကမ္ဘာစီးပွားရေး 5.5 ရာခိုင်နှုန်းတိုးလာဖို့ရှိတယ်ဆိုတဲ့ IMF ကမန်ဂျာဟာ2010ပြည့်နှစ်ငွေကြေးအကျပ်တဲကနေတိတိတတ်တာပြန်လည်နလန်ထူလာခြင်းကစပြီးအလေမြန်တိုးလာတဲ့နှစ်အဖြစ်သတ်မှတ်တာလည်းဖြစ်ပါတယ်။ကာကွယ်ဆေးတွေဟာကမ္ဘာစီးပွားရေးကိုပြန်လည်နလန်ထူလာစေဖို့အထောက်အကူပြုမယ်လို့မျှော်လင့်ရပေမယ့်ကပ်ရောဂါကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေအတွက်သက်ဆိုင်ရာအစိုးရတွေရဲ့ကူညီထောက်ပံ့မှုကိုလိုအပ်လိမ့်မယ်လို့ IMF ကတတိပေးထားပါတယ်ရှင်။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနေ့ကသတင်းတွေကိုဆက်လက်ကြည့်ကြတော့ပါမယ်ကျွန်တော်ရဲ့မတော်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ411ယောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 338,368 ယောက်ရှိပြီဖြစ်ပါတယ်။မလာနောက်ပိုင်းကစားလို့ဒီကနေ့ထိစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်းက 33,000 ကျော်ရှိသွားပြီဖြစ်ပါတယ်။ကိုဗစ်ရောဂါတရှိကာကွယ်ရေးအတွက်အရေးကြီးတဲ့ကာကွယ်ထိုးစေးတွေကိုဒီကနေ့ဇန်နဝါရီလ29ရက်နေ့ကစပြီးထိုးနှံပေးသွားမယ်လို့လည်းဂျမိုင်းရင်းနဲ့အာဇာဝင်ကြီးဌာနကကြေညာထားပါတယ်။ဂျမိုင်းရင်းဝန်ထမ်းတွေနဲ့စည်ရနာဝန်ထမ်းတွေကိုဇန်နဝါရီလ29ရက်နေ့ကစပြီးကိုဗစ် -19 ကာကွယ်ဆေးထိုးပေးသွားမှာဖြစ်ပြီးလွတ်တော်ကိုယ်စားလှယ်တွေကိုတော့ဇန်နဝါရီလ29ရက်နေ့30ရက်နေ့မှာထိုးနှံပေးသွားဖို့စီစဉ်ထားပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့ကာကွယ်ဆေးထိုးနှံပေးမယ့်အစီအစဉ်တွေကိုတော့ဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးလှုပ်ဆောင်သွားဖို့ရှိပါတယ်။လောလောဆယ်မြန်မာနိုင်ငံကအိန္ဒိယကချစ်ချည်ရေးပေးအပ်ထားတဲ့ COVID ရှိကာကွယ်ဆေးတန်းသုံးခွဲကိုလက်ဝဲရရှိထားပြီးဖြစ်ပါတယ်။နောက်ထပ်ကာကွယ်ဆေးတန်း30ကိုလည်းမှာယူထားတယ်လို့ကျွမ်းမိုင်ဝန်ကြီးဌာနကပြောပါတယ်ခင်ဗျ။ရှိတောင်ဝါရှာဒေတာကကမ္ဘာစစ်ဒုဒ္ဒလူကြီးအများဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ1,000+ရှိသွားပြီဖြစ်ပါတယ်။မီလီအီဂါနေကတရက်ထဲကူးစက်ခံရသူ13,094ယောက်ရှိကြောင်းကြေညာချိန်နဲ့တနင်္ဂနွေလမှအထူးကျမှတ်ကုသဆောင်တွေမှာအရေးပေါ်လူနာလက်ခံနိုင်တဲ့အတိုင်းအတာပြည်လူညီပါဖြစ်နေချိန်မှာကူးစက်သူအခုလိုတန်းတန်းကျော်သွားတာဖြစ်ပါတယ်။ဆေးရုံတွေရဲ့80ရာခိုင်နှုန်းမှာလူနာတွေနဲ့အပြည့်ဖြစ်နေတယ်လို့ကျမ်းမာရေးဌာနစီးရင်တွေမှာဖော်ပြထားပါတယ်။အနောက်ဂျဗာ၊အရှေ့ဂျဗာနဲ့ယောရကာတာဒေသတွေမှာလိုပဲလူကြီးအထူးသဖြင့်ဂျဗာကျုံရဲ့တချို့နေရာတွေမှာလည်းဆေးရုံတွေရဲ့95ရာခိုင်နှုန်းကလူနာတွေနဲ့ပြည့်နေပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအခုချိန်ထိ COVID-19 ကြောင့်သေဆုံးသူပေါင်း1,900နီးပါးရှိပြီးအဲ့ဒီအထက်ကျမ်းမာရေးဝန်ထမ်း600ကျော်ပါဝင်ပါတယ်။ဒရက်ဂျိုကိုဝီဒူရိုကတနင်္ဂနွေနေ့အတိုင်းအတာနဲ့ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ဟာအင်ဒိုနီးရှားလူကြီးတန်း290ရဲကအနည်းဆုံး3ပုံ2ပုံကိုကောက်ကွက်ဆေးထိုးနိုင်ပေးသွားမယ်လို့ပြီးခဲ့တဲ့သတင်းနှစ်ပတ်ကကြေညာထားပါတယ်။အာဖဂန်တာလီဘန်အစိုးရကောင်စားအဖွဲ့တစ်ဖွဲ့အင်ကာဒီကအီရန်နိုင်ငံကိုတွားရောက်ပြီးအမေရိကန်ဂျာဝင်ဆေးဆက်ပေးတဲ့ရင်းချမ်းရေးဆေးဆက်ဆွေးနွေးပွဲတွေအပေါ်အမြင့်ချင်းဖလှယ်ခဲ့ကြပါတယ်။အာဖဂန်ရင်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ဖို့အတွက်တာလီဘန်ကိုယ်စားလှယ်အဖွဲ့တီဟရမ်မြို့ကိုလာရောက်ဖို့အီရန်ကတရားဝင်ဖိတ်ကြားခဲ့ရလို့အီရန်နိုင်ငံဂျာဝင်ကြီးဌာနပြောခွင့်ရဆာအီဂတ်ဒီဇာဒါကပြောပါတယ်။တာလီဘန်အဲ့ဒဲရီကအီရန်အစိုးရအရာရှိတွေနဲ့ဆွေးနွေးခဲ့ပြီးအီရန်နိုင်ငံသားဝင်ကြီးဂျဗက်ဇာရီဖ်နဲ့တွေ့ဆုံဖို့ရှိတယ်လို့လည်းအီရန်ပြောခွင့်ရဆာအီကပြောပါတယ်။ကတ္တာနိုင်ငံဒိုဟာမြို့ကနိုင်ငံရေးရုံးကိုဦးဆောင်နေသူတာလီဘန်ဒုတိယကောင်ဆောင်မူလာအဗ်ဒူလ်ဂါနီဘာရဒါကတာလီဘန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတာဖြစ်ပါတယ်။တာလီဘန်တို့ကိုအခုလိုဖိတ်ကြားတာကအာဖဂန်နစ္စတန်နိုင်ငံမှာကြီးကြပ်ရေးရရှိဖို့ရင်းအီရန်တို့ပါဝင်ပတ်သက်ဖို့ဆန္ဒပြပြနေပြီးအမေရိကန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာကိုသမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအသစ်ကိုအီရန်တို့ပြတ်တလူရာကြောင်းလို့လေလာသူတွေကတုံ့တက်ကြပါရခင်ဗျ။ထောင်ချီတဲ့လက်သမားတွေရဲ့စန္ဒပြမှုကိုရင်ဆိုင်နေရတဲ့အိန္ဒိယအစိုးရကနယူးဒယ်လီမြို့တော်မှာအရန်တပ်ဖွဲ့အင်အား2,000ကိုအပြစ်တဆွဲချတာကိုအင်္ဂါနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။စန္ဒပြလက်သမားတွေကနှစ်ပေါင်း400တန်းရှိတဲ့နမ်မဂျော်ရက်ဖို့ရှီယောင်ခန္ဓာကိုစီးနှင်းဝင်ရောက်ပြီးရဲတပ်ဖွဲ့နဲ့ရုံးရင်းစကတ်တွေဖြစ်ပွားပြီးတဲ့နောက်အခုလိုတပ်ဖွဲ့အင်အားတိုးချက်ချတာပေါ်အမိန့်ထုတ်ပြန်လိုက်တာလို့ EFP သတင်းကပြောပါရယ်ဆန္ဒပြသူတွေကရဲတပ်ဖွဲ့ချတာတဲ့အတားအဆီးတွေကိုချိုးဖျက်ပြီးန ြို့တော်ဒီက Redford ရှီယွန်ခန္ဓာနယ်မြေထဲဝင်ရောက်ခဲ့တာပါရဲတပ်ဖွဲ့ကမျက်ရည်ပုံးတွေမိသားပိုက်တွေနဲ့နမတ်တုတ်တွေတုံပြီးလူစုခွဲခဲ့တာဖြစ်ပါတယ်ရုံးရင်းစံကဖြစ်မှုတဲ့အနည်းဆုံးစန္ဒပြသူတယောက်တေဆုံးပြီးရဲတော်တော်များများတန်ရာရရှိခဲ့ပါတယ်တေဆုံးသူကလက်ထုံးဆက်မှောက်ပြီးတေဆုံးခဲ့ရတာလို့ရဲတပ်ဖွဲ့ကပြောပါတယ်အိန္ဒိယအစိုးရထုတ်ပြန်လိုက်တဲ့စက်ပြိုးရေးဥပဒေတွေကိုစန့်ကျင်ကန့်ကွက်ဖို့ New Delhi မြို့နယ်နိမိတ်အင်းသားမှာလူမလာကလေးကစကန်ချစန္ဒပြနေတဲ့လက်သမားတွေကိုအစိုးရကအခုချိန်ထိယူတီလီပြောတော့လည်းဝင်ခွင့်မပြုခဲ့ပါဘူး။အင်္ဂါနေ့ကသမရနိုင်ငံနေ့ Republic Day ကျင်းပတဲ့နေ့မှာတော့ပြောတော့လည်းဝင်ရောက်ဖို့ကြိုးစားရကနေအခုလိုလူသေဆုံးတဲ့အထိဖြစ်ပေါ်ခဲ့တာပါ။ရုပ်ရည်စံကဖြစ်အောင်ပြုလုပ်ခဲ့တဲ့ဆန္ဒပြသမားတွေကဆန္ဒပြသူအားလုံးကိုကိုးစားမပြုဘူးလို့ဆန္ဒပြခေါင်းဆောင်တွေကပြောပါတယ်
။ किसान शांतिमय तरीके से अग्रित करेंगे तभी हम जीतेंगे
။ညီညီကြံကြံနဲ့ဆက်ပြီးဆန္ဒပြမှသာကျွန်တော်တို့ဒီတိုက်ပွဲကိုအောင်နိုင်မှာဖြစ်ပါတယ်။ကဘာကကျွန်တော်တို့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုစောင့်ကြည့်နေပါတယ်။ငြိမ်းချမ်းမှုကိုစက်မထဲရင်ကျွန်တော်တို့အရှုံးနဲ့ရင်ဆိုင်ရပါလိမ့်မယ်လို့ဆန္ဒပြလက်သမားကောင်းဆောင်ယူဂျန်ဒရာယဒဖ်ကပြောပါတယ်။အိန္ဒိယအစိုးရကလက်သမားတွေစန့်ကျင်နေတဲ့စိုက်ပျိုးရေးဥပဒေတွေကလေယာဉ်ကနမှာပုဂ္ဂလိကယင်းနှိမ့်ပြုံနယ်မှုတွေဝင်ရောက်ပြီးခိမိစေမှာဖြစ်တယ်လို့ပြောပေမဲ့အတိုက်ခံကောင်းဆောင်တွေကတော့အစိုးရကဒီဥပဒေကိုသေသေချာချာတိုင်ပင်ချပြခြင်းမရှိဘဲထုတ်ပြန်ခဲ့တဲ့ဆိုပြီးအပြစ်တင်ပြောဆိုနေပါရယ်ခင်ဗျဘုရုံးနေမနေခင်တော့ဆုံရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာခဲ့တာပါအခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ
လက်နက်ကင်ဖွဲ့တွေလှုပ်ရှားရာချမ်းပြည်နယ်မှာဒေသခံအကြမ်းသားတွေတိုက်ခတ်ခံရဖမ်းဆီးတပ်ဖြတ်ခံရတာတွေအပါအဝင်ဥပဒေမဲ့လုံရက်တွေပေါ်ပေါက်နေတဲ့အပေါ်ဒေသခံတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါချမ်းပြည်နယ်ကြောင်မဲမြို့မှာစားတောက်ဆိုင်အတွင်းတနက်နေ့ပြစ်ခတ်တာကြောင့်နှစ်ဦးဒဏ်ရာရခဲ့သလိုကုတ်ခိုင်မြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအရွယ်မရောက်သေးတဲ့မိန်းကလေးတဦးကိုအာဓမပြုကျင့်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်တရားဥပဒေစိုးမိုးရေးအတွက်စိုးရိမ်နေကြပါတယ်တင်းလာနေညကကြောင်မဲမျိုးမှာစားတောက်ဆိုင်အတွင်းတနက်သမားနှစ်ယောက်ဝင်ရောက်ပစ်ခတ်ရမှာတော့စားတောက်နေတဲ့အမျိုးသားနှစ်ဦးပေါင်ကင်ပါနဲ့ခြေစလုံးတွေမှာဒဏ်ရာရခဲ့တယ်လို့ကြောင်မဲမျိုးကတူဖြစ်တဲ့ဦးတမောင်သိန်းက VOA ကိုပြောပါတယ
်ညကိုးလိုက်လားညကိုရှိဖို့ဒီရောက်ခဲ့တဲ့ကောင်ကအဲ့ဒီဘက်ကနေတော့ပါဒီဆိုင်ကနေတင်လာပြီးတော့အဲ့ဒီဆိုင်ရှိမှာဒီတော့အတူကြီးဆိုတဲ့စားတောက်ဆိုင်ကိုဗစ်ကိုဖြေလျှော့ပြီးတဲ့အခါမှာဖုံးဝင်ရတဲ့ဆိုင်လေးပေါ့အဲ့တော့အဲ့ဒီဆိုင်လေးမှာဒီဝိုင်းမှာဆိုင်သွားနေတဲ့ကလေးလေးအဲအစာကျင်းနဲ့လာပြီးရက်ပြီးပြစ်သွားတာပြောတာပြစ်တယ်လို့မရောက်လို့ပြောတယ်ပြစ်တာတော့ခုနှစ်ချက်ပြအဲချက်ပြတာကမရောက်မှန်တာပေါ့နော်
ပြမှုကျွလွန်သူတွေဟာဘသူတွေဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်နက်ကင်အဖွဲ့တွေလှုပ်ရှားရနေပြီမှာပြစ်ခတ်မှုကြုံခဲ့တာကြောင့်ဥပြမောင်သိန်းတို့လိုဒေသခံတွေချစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတယ်လို့ဆက်ပြောပါတဲ့
ကျွန်တော်တို့ရှိမှာတော့ပြစ်ခတ်မှုတွေစိတ်တယ်လို့ပြောလို့ရတာပေါ့။အပြစ်များတယ်လို့ပြောလို့ရတာပေါ့။ဒါဆိုတော့အပြစ်ခံတည်သွားတဲ့အားတွေလည်းရှိတယ်မရှိပါဘူး။တရားဥပဒေစိုးမိုးမှုတို့နောက်တော့ကပြုခွင့်ရေးဆိုတဲ့ကိစ္စတွေကတာရဲထဲမှာရှိတာပါ။ကျွန်တော်တို့ဘက်မှာတော့မရှိရကြပါဘူ
း။ကြောင်မဲမြို့မှာ2018ခုနှစ်ကကျမတော်အရာရှိဟောင်းတဦးနဲ့တန်ခါတော်တစ်ပါးပြစ်ခတ်တပ်ဖြတ်ခံရသလို2019ခုနှစ်မှာကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ3ယောက်နဲ့ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလကလည်းကြောင်မဲမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စော်တို့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။ဒီပြစ်မှုတွေမှာလည်းဘသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမရှိခဲ့ပါဘူး။ဒီလ24ရက်နေ့ကလည်းကုတ်ခိုင်မြို့နယ်မန်ပင်းရွာအနီးကကျန်းဆိုင်ခင်းထဲမှာအမျိုးသမီး2ယောက်ကိုလက်နက်ကင်တပ်ဖွဲ့ဝင်2ဦးကအတင်းကျပ်ခေါ်ဆောင်သွားခဲ့ပြီးအရွယ်မရောက်သေးတဲ့မိန်းကလေးတဦးအာဓမပြုကျင့်ခံခဲ့ရတာကြောင့်ရဲစခန်းကိုတိုင်ကြားဖို့ပြင်ဆင်နေတယ်လို့လည်းဒေသခံတဦးကပြောပါတယ်
။ခုကပြီးအာဓမပြုကျင့်ခံတဲ့ကောင်မလေးက16မိနစ်ပြားလက်နက်နဲ့ပြင်ထားတဲ့အတွက်ကြောင့်အောက်တော့လုံပြီးတော့ကျွလွန်ခံရတာပေါ့။ KIA တတနှစ်ယောက်လုံးကျွလွန်ကျွလွန်လာမို့ကြာပြီးတတတစ်ယောက်တည်းဒီကိစ္စကိုကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ဒီရဲစခန်းမှာအမှုဖွင့်ထားမယ်။ဒီနေ့သွားတယ်တနေ့ဒီနေ့အမှုပြေခွင့်နဲ့မချန်တော့အမှုဖွင့်မယ်
။အာဓမပြုကျင့်သူဟာကချင်လွတ်လပ်ရေးတပ်မတော် KIA တပ်ဖွဲ့ဝင်ဖြစ်တယ်လို့ဒေသခံတွေကဆွဆွဲထားပေမဲ့ KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်ပြီးအောက်ခြေကကြင်ပြလာတာမရှိသေးဘူးလို့ပြောပါတယ်
။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်အောက်ခြေကတတိမဘာမှမတက်ဘူးခဏ။အဲ့ဒါမျိုးဒီဖြစ်လို့ရှင်တော့ကျွန်တော် 也有了细胞的基因，也有了细胞的联合波的基因，细胞的 OK。
三地呢，跟乌龟们、鹿也对，九龙那边们，这边也有奶奶、爷爷奶奶、阿奶奶的阿婆，如果有留下奶奶，你娘亲爹妈不会在的，乌昂苗民啊，苦路懂得吧的。
人家讲是不会的，是人家讲了不能丢，给啥是吧？哎呦，今年以后就那路，你的那破烧你吧的，是的，就家的，不然有么好办的？买那个今年有破烧那一刀，给啥的？你的嘛，几乎一样路啊，这边。ဒီလိုမျိုးကိစ္စတွေမရှိမချင်းသားတွေအရောဆဲလီဘရိတ်ဖြစ်နေအောင်မှာပါပဲနောက်တစ်ခုကတော့ကျူးလွန်တဲ့တက်မတော်တိုင်းကျူးလွန်တဲ့စစ်တပ်တိုင်းကျူးလွန်တဲ့လက်နက်ကိုင်တပ်ဖွဲ့တိုင်းကဒီကိစ္စတွေမလုံဆောင်ရပါဘူးအမှန်တကယ်ဟိုမကျူးလွန်ဖို့အတွက်လေးစားသောတရကဖြစ်လို့ရှိနေချက်ချင်းဒီလိုဒေါ်လာရယ်လို့အမြင်နဲ့ပြောနေတဲ့တင်းကြီးမခံမင်းနဲ့အပြစ်ပေးရေးရသောကိစ္စတွေကိုအမြန်ဆုံးထူထောင်ဖို့လိုအပ်နေပါပြီ
ဒီအပိုင်းတွေအတွင်းမှာမူဆယ်မြို့နယ်မှာမိသွေးကားရှင်ပေါင်းပြစ်ခတ်ခံရတာဒီဘောမျိုးနယ်ကကျေးရွာအုပ်ချုပ်ရေးမှုတက်ဖြတ်ခံရတာအရသားတွေကိုလက်နက်ကင်အဖွဲ့တွေကဖမ်းဆီးတာဆိုတဲ့သတင်းတွေလည်းဇက်တိုက်ထွက်ပေါ်နေတယ်လို့တိုက်ပွဲကြောင့်နေရာစွန့်ခွာနေရတဲ့စစ်ရှောင်တွေလည်းယာနဲ့ချီရှိနေစေဖြစ်ပါတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့နိုင်ငံအလိုက်လူ့ခွင့်ရေးအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR လုပ်ငန်းစဉ်မှာတော့မြန်မာအစိုးရတာဝန်ရှိသူတွေကလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေတာတွေရှိကြောင်းတင်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်အပါအဝင်ကျန်းရင်းသားဒေသတွေကလူ့ခွင့်ရေးအခြေအနေတွေအပေါ်စိုးရိမ်ကြောင်းနိုင်ငံတကာကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ထိုင်းပြည်နယ်ကမြောက်ဦးဒေသကိုကမ္ဘာရှေ့အောင်ယဉ်ကျေးမှုအမွေနဲ့စီးရင်ဝင်ဖြစ်ရနောက်ဆုံးအဆိုပြုလာတင်မဲ့အစီအစဉ်ကိုနောက်တစ်နေ့ရွှေ့ဆိုင်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရှေ့အောင်ဇေတီပထိုးတွင်နေထိန်ရှားတဲ့မြောက်ဦးဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်ဖို့စီစဉ်နေပေမယ့်လွန်ခဲ့တဲ့တစ်နှစ်ကျော်ကစလက်နက်ကင်ပဏိပခတွေနဲ့ပြီးခဲ့တဲ့နှစ်ကစခဲ့တဲ့ကိုဗစ်ကာယောဂါကြောင့်နောက်တစ်နေ့ရွှေ့ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်UNESCO စီရင်ဝင်ဖြစ်ဒီနေ့ထက်မှနောက်ဆုံးဆိုပြုလာတင်ဖို့ရည်ရွယ်ထားပေမယ့်အရှင်နေရရွှေ့လိုက်ရတာလို့လည်းမြောက်ဦးရင်ကျေးမှုအမွေနဲ့ဒေသထင်းထင်းဆောင်းဆောင်းရေးဖွဲ့ဥက္ကဋ္ဌဒေါခင်တန်းကပြောပါတယ
်အဲကျမတို့ကနေဒီတော့မှာ2020 January မှာကျမတို့ nomination တို့ဒီအကောင့်ပစ်ကိုကျမတို့တင်ပြီးလို့ကျမတို့နားလည်ခဲ့ပါတယ်အဲဒါပေမဲ့လိုအပ်နေတာက management plan ပိတ်စာလေးလိုအပ်နေတယ်နောက်ဆက်တွဲဖတ်တင်တယ်လို့ဆိုပြီးကျမတို့သိခဲ့ရတယ်သိခဲ့ရပြီးတော့မှကျမတို့ covid ဖြစ်တယ်နောက်တစ်ခါကျတော့အဲ့ဒီနေနေမတည်ငြိမ်မှုဖြစ်တယ်အဲ့ဒီချက်ဖို့ကြောင့်သူတို့တွေကနေပြီးတော့မှအဲတနည်း withdraw လုပ်မယ်ဆိုတော့အခုမှသိရတယ
်ရခိုင်နယ်နိုင်ငံရဲ့ဖွင့်နေတတ်မတော်ကြောင့်တနည်းပတ်သက်တဲ့ကြောင်းကိုတောင်ဖျားပါဝင်ရှေးအောင်စေတီပထုနဲ့အဆောင်တချို့ထိခိုက်ပျက်စီးမှုတွေရှိခဲ့ကြောင်းလည်းမြောက်ရင်ကျမုံအမွေနဲ့ဒေတာချင်းချင်းဆောင်ရှောက်ရုပ်ဖွင့်ကပြောဆိုထားပါတယ်လနကနေပခတ်တင်တဲ့ကိုဘက်ကယောဂါကြောင့်ကမ္ဘာငွေနဲ့စီးရင်ဝင်ဖြစ်ဖို့လျှောက်ထားတဲ့အစီအစဉ်နှောင့်နှေးခဲ့ရပေမယ့်အဆိုပြုလာအတွက်ပြင်ဆင်နေတာတွေရှိတယ်လို့လည်းရခိုင်ပြည်နယ်ရှေးအောင်သူတည်တနန်းနဲ့မြို့သားပြတ်တိုက်ဦးစီးဌာနကမ္ဘာငွေနဲ့များဌာနခွေညွှန်ကြားရင်းမှုဦးစိုးစိုးလင်းကပြောပါတယ
်မြေမြေဒေသအခြေအနေပေါ့ဒီရင်းကျွန်တော်ရောက်ခင်နဲ့ကျွန်တော်တို့ဒီမှာကဒီပြင်ဆင်ထားတဲ့ဒေသလေးကြီးရှိပါတယ်ဝင်းမိုးရာကျေလေအဲ့ဒါတွေကတော်မနာလေးကပြည်စုံနေပါတယ်ပြည်စုံနေပြီကျွန်တော်တို့ဒီကကျော်လေးကျင်းကြတော့မိမိတို့ကအနေထားရမိမိပြည့်စုံရတဲ့ဖြစ်နေတယ်တွေ့တာပေါ့လေအဲ့ဒါနဲ့ကျွန်တော်ဝါရီယာလေးပြည့်စုံနေတာရှိနေတော့အဲ့မှာကျွန်တော်တို့ပြန်ပြီးတော့လိုအပ်တဲ့အနေထားတွေ editing လုပ်တာတို့တက်မှန်ပြီး update လုပ်ကြရှိတာလေးပြီးအောင်ရပြည်တာဝက်တာရေးခဏရလေဒီလိုတဲ့အချိန်နဲ့မျိုးတွေ conference နဲ့ပေါ့ conference နဲ့ကျွန်တော်တို့ဆောင်ရွက်စတင်ပြီးအလေးလေးဆောင်ရွက်တာအတော်လေးဒီလိုမျိုးရှိပါရဲ့
မြောက်ဦးဒေသကိုကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်ရဲ့ဆိုပြလာမှုကြောင့်ကို UNESCO ထံ2019ခုနှစ်မှာတင်သွင်းခဲ့ပြီးအပိဒအဆိုပြလာကိုဒီနှစ်ဆန်းမှာပြေပို့ဖို့စီစဉ်ထားပေမဲ့ပဏိပခတ်တွေကြောင့်ပညာရှင်တွေကွင်းစင်လေးလာမှုမလုပ်နိုင်ပဲဖြစ်နေရတယ်လို့လည်းသဌာနရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဥအောင်ကပြောဆိုထားတာပါမြောက်ဦးဒေသကိုကမ္ဘာအမွေနဲ့စီးရင်ဝင်ဖြစ်ဖို့ဒေသခံနိုင်ငံရဲ့တိုင်ဝမ်ကလည်းဝိုင်းဝန်းကြိုးပမ်းခဲ့ကြပေမဲ့လုံခြုံရေးနဲ့ကာယောဂါအန်ဒီအကြောင်းအစီအစဉ်နှောင့်နှေးခဲ့ရတဲ့အတွက်စိတ်မကောင်းဖြစ်မိတယ်လို့လည်းမြောက်ဦးမြို့နယ်ပြည်နယ်လွတ်တော်မှဦးထွန်းသားစင်ကပြောပါတယ
်ဒါတရားတကယ်ဒီအမျိုးသားအမွေနဲ့ဖြစ်တဲ့နိုင်ငံအမွေနဲ့ဖြစ်တဲ့ဒါကြောင့်ထိမ့်သိမ့်တဲ့လေဆိုပြီးတော့ဒီပြည်သူတွေကလည်းတောင်းဆိုတယ်အလွတ်တော်ကိုယ်စားလှယ်တွေကလည်းပဲပြည်သူတောင်းဆိုခြင်းအရာအဲ့ဒါကိုအကောင့်ထဲပေါ်ခဲ့တယ်ပေါ့နော်ကျွန်တော်တို့ကတော့ပြည်သူကိုယ်စားလှယ်တွေမို့လို့ပြည်သူကိုယ်စားလွတ်တော်ထဲမှာဆိုတဲ့မဲခွန်းနဲ့တင်ပြီးတော့အလုပ်လုပ်ခဲ့ခဲ့ပါတယ်ဒါပေမဲ့အဲ့ဒီအပေါ်မှာအစိုးရအနေနဲ့ကောင်စီပေါ်ဆောင်ရွက်မှုကအားနည်းနေသေးတယ်လို့မြင်တယ် အခုလည်းပဲအာဒီအာဒီကျွန်တော်တို့ချောင်းအမွေအနစ်ဖြစ်အတင်မဲ့အဆိုပြုလွာပေါ်တနေ့နောက်ဆုတ်လိုက်တယ်ဆိုတော့တနေ့ကျွန်တော်တို့အတွက်အာဒီစူးစားခဲ့သမျှတွေဟာတနေ့နောက်ဆုတ်လိုက်တယ်ဆိုတော့ကျွန်တော်တို့လည်းစိတ်မပေါက်ပါဘူး
မြန်မာနိုင်ငံမှာရှီအောင်စည်တီပထိုးတင်တဲ့ထင်ရှားတဲ့ပကံဒေတာကိုတော့ UNESCO ရဲ့ကမ္ဘာ့ယဉ်ကျေးမှုအမွေနဲ့အစည်းအဝေးဝင်ခြင်း2019ခုနှစ်မှာပဲအတိအမှတ်ပြုလက်ခံထားပြီးပြုခစ်ရှီဟောင်းမျိုးတွေဖြစ်တဲ့တရေခက်တရားဗီဒနိုနဲ့ဟန်လိန်တို့ကိုလည်း2014ခုနှစ်မှာပဲကမ္ဘာ့အမွေနဲ့အစည်းအဝေးမှာထည့်သိမ်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်ရဲ့ပြည်ပခတွေအတွင်းမှာတရားမျှတမှုတွေရဖို့ဖော်ထုတ်တဲ့အခါမှာလူခွေချိုးပေါက်ခံခဲ့ရတဲ့ဒုက္ခသည်တွေရဲ့အတန်တွေကိုနားထောင်ပေးကြဖို့နဲ့နေရပြန်ရေးဒုက္ခသည်တွေရဲ့သဘောထားတွေကိုလည်းမေးပါလို့ကိုဖီအန်နယ်ကော်မရှင်ဖွဲ့ဝင်တူကတိုက်တွန်းလိုက်ပါတယ်အခုဆိုရင်ရိုဟင်ဂျာဒုက္ခသည်တွေဟာနေရရင်းကိုလည်းပြန်ခွင့်မရသေးစခန်းတွေထဲမှာလည်းနေထိုင်ရကြက်တဲခတ်ခဲလာတဲ့အတွက်ပင်လယ်တွေကကျွန်းစီကိုသွားကြဖို့ဆုံးဖြတ်နေကြရတယ်လို့ဒုက္ခသည်တွေကပြောပါတယ်အသေးစိတ်ကျွန်မစုံမကစူးစီးတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်ကျမ်းသာပြိပခတွေတွင်မှာရိုဟင်ဂျာတွေပေါ်မှာလူခွင်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံနိုင်ငံတကာတရားခုံရုံး ICJ မှာတရားရင်ဆိုင်နေရတာဇန်နဝါရီလ23ရက်နေ့ကဆိုတနစ်တင်းတင်းပြေသွားပါပြီဒုက္ခသည်တွေအတွက်တရားမျှတမှုတွေကိုဖော်ဆောင်နိုင်ပြီလားတက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအနေနဲ့ရောဆုံးရှုံးနေတာမှုတွေကိုအလေးထားဆောင်ရွက်နိုင်မှာသလားဆိုတာကိုတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ရေးအကြံပေးကော်မတီအဖွဲ့ဝင်လည်းဖြစ်ဘာသာပေါင်းစုံညီညာရေးအဖွဲ့ရဲ့အဖွဲ့ဝင်လည်းဖြစ်တဲ့ဦးရင်လွင်ကအခုလိုသုံးသပ်ပါတယ
်။အဖြစ်ကြီးဆိုင်ကအဖွဲ့စည်းအမျိုးမျိုးဖြစ်နေပြီးတော့ကဒီဖြစ်စဉ်ကြီးမှာဒီမတန်ကိုဝင်နေခွေရဖြစ်ရသည့်ဖြစ်ခဲ့တယ်ဆိုတာကိုပြောနေကြတယ်။ပထမပိုင်းမှာကျွန်တော်တို့ဘက်ကလည်းပြောကြဖို့ကမ္ဘာ့ပြည်ပြည်လေးတွေပြန်လဲတုံ့ပြန်လဲနောက်ပိုင်းမှာကိုယ်တိုင်စုံစမ်းဆက်စည်မှုတွေလုပ်တယ်အထူးသဖြင့်တမတော်ဘက်ကဆိုရင်တော့အထူးစုံစမ်းရေးတွေလုပ်ပြီးတော့စစ်ခုံရုံးတဲ့တောင်မှာစစ်ဆင်အောင်အထောက်အထားတွေတွေ့နေဆိုပြီးတော့တစ်ခုပြီးတစ်ခုပေါ်ထွက်နေတယ်အဲ့တော့ဒါဘာလို့ပြနေလဲဆိုရင်အဲ့ဒီမှာအနိကရုံးတွေဖြစ်ခဲ့တာဟိုဘယ်လိုမှအငြင်းမပွားဘူးဘလို့အတိုင်းအတာဖြစ်ကြတယ်ဆွဆွဲချက်ကပြင်းပြင်းထန်ထန်ပဲဆွဆွဲလို့ရမလားဒီတော့ဖြစ်တယ်ဆိုတော့ဒါတရားဥပဒေခုံရုံးကဒီဥပဒေကြောင့်အရာဒါဆုံးဖြတ်ဖို့လိုအပ်ပါတယ်။ဘာကျွန်တော်ပြောချင်တယ်ဆိုရင်ကဘာကိုတက်တည်ကြခြင်းရင်ဒီကျွန်တော်တို့မြန်မာပြည်မှာရခိုင်ပြည်နယ်မှာဒီပဲနဲ့ကြံရတဲ့လူတွေရဲ့ဘဝအခြေအနေသူတို့ကဘာတွေများလုပ်ပြီးတယ်။အဲ့တော့အဲ့ဒီပြည်အခြေအနေမှာတတုံးတရားတော့ကျုံးရဲမှုအရေးကြီးများရှိခဲ့ဆိုရင်ဒီထွက်ပြေးလာတဲ့လူတွေပါကဒီရုံးကြီးစိတ်ချမှုတွေကလည်းလည်းဖြစ်တယ်လားပေါ့ဒီ
သိနေချီပြီးထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်ရေးစီစဉ်ဆောင်ရွက်ကြတဲ့အခါမှာဒုက္ခသည်တွေရဲ့တောင်းဆိုချက်သူတို့ရဲ့ဘဝတွေအမခံချက်ပေးနိုင်မှုအရေးဒုက္ခသည်တွေရဲ့အတန်တွေကိုလည်းနားထောင်ပေးစေချင်ပါတယ်လို့ဦးအေးလွင်ကအကြံပြုပါတယ်
။ကာယကရှင်များရဲ့စံတာကာယကရှင်များကိုအရေးကြီးတဲ့ပြည်ပြန်ပြီးတော့ပြောလို့ဆိုတာတွေကတိတိကျကျတော့မရှိဘူးလို့ထင်တယ်။အဲ့တော့ voice for the voice of the voiceless အတန်ပြောင်းရတော့သူများရဲ့အတန်ကိုနောက်ဆုံးပြပါအဖြစ်အဲ့ဒီမှာရှိပါသေးတယ်
။ဒင်္ဂလာဒေ့ရှ်ဒုက္ခသည်တွေဟာနေထိုင်စားတောက်ရေးခက်ခဲဖြစ်လာတဲ့ပြင်နေရရင်းကိုပြန်ဖို့ကလည်းမရေရတဲ့အတွက်ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ဆိုရာစီစဉ်ပေးထားတဲ့ပင်လယ်ထဲကဂျုံဘာဆန်းချစီကိုပြောင်းဖို့စဉ်းစားနေကြတယ်လို့ဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပြပါတယ်
။ဘာဆန်းချဂျုံကိုဇန်နဝါရီလ29ရက်နေ့လိုရဲတောင်းနေတာတောင်းချက်ရင်အစီအစဉ်ရှိနေကြောင်းသိရှိရပါတယ်ခင်ဗျာ။မြမာကြီးကိုလည်းပြန်ဖို့လမ်းကြောင်းတွေကြောင်းနဲ့တော့ဒုက္ခသည်စကားမှာလည်းနေရတိုင်းရစာရေးစုံအခါကျတုံနေရတဲ့အထက်ကြောင်းဗချန်ချာကျုံကိုဒုက္ခသည်တွေကရေးစရာလည်းမရှိတဲ့အထက်ကြောင်းနဲ့အဲငယ်တကာအဲပုံလုံး ICJ ကနေတရားမျှတမှုရရှိရတဲ့ကျွန်တော်ကအားလုံးကဆောင်းမြောက်နေကြတာရှိပါတယ်ခင်ဗျာ
ဒီအပိုင်းတွင်မှာပဲလူစုခွဲနေရာချထားနိုင်မှုရေးစကန်တောင်ဝင်ကနေစီစဉ်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးအောင်မြင့်ကလည်းပြောပြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နိုင်ငံလိုက်လူခွင့်ရေးအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR မှာတော့ရိုဟင်ဂျာတွေပါဝင်လူလဲစုမျိုးနွယ်စုတွေပေါ်မှာလူခွင့်ရေးအခြေအနေဟာဆိုးရိမ်စရာအခြေအနေရှိနေသေးတယ်ဆိုတာထောက်ပြကြပါတယ်။ရိုဟင်ဂျာဆိုတဲ့နာမကိုမသုံးလို့နဲ့မြန်မာအစိုးရဘက်ကတော့ဒီလူခွင့်ရေးချိုးဖောက်မှုတွေပေါ်မှာအချက်အလက်ခိုင်ခိုင်မာမာနဲ့တိုင်ကြလာရင်တုံ့ပြန်ကင်တွယ်ခဲ့တာတွေရှိသလိုလုံခြုံရေးတာဝန်ရှိတဲ့သူတွေအပြစ်ကျူးလွန်တာတွေတွေ့ရင်လည်းခုံရုံးဖွဲ့ရေးယူတာရှိပါတယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်ရှင်ကျွန်မစုမောမှာ
ဒ VOA American တန်ကဗုဒ္ဓဦးနဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားပေါ်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်ပြကောင်းထုတ်တင်ပြပေးသွားပါမယ်။ Is post election Myanmar moving closer to China?ရွေးကောက်ပွဲနောက်ပိုင်းမြန်မာဟာတရုတ်ဘက်ပို့ပြီးတော့နီးကပ်လာနေသလားဆိုတဲ့ခေါင်းစဉ်နဲ့ Anshan ရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။ပြည်တွင်းမှာ COVID-19 အခြေအနေဆိုးပေမဲ့လည်းဒေါက်ဆန်းစုကြည်ဦးဆောင်မှုအောက်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဟာ2020ရွေးကောက်ပွဲမှာအပြတ်သတ်နိုင်ရရှိခဲ့တယ်လို့ဆိုပါတယ်။ရခိုင်နဲ့ရှမ်းပြည်နယ်ဒေသတချို့မှာမဲပေးပင်ကန့်သတ်ခဲ့ရပေမဲ့လည်းရွေးကောက်ပွဲတစ်စုံလုံးဟာလမ်းကြောင်းမှန်ပေါ်မှာရောက်ရှိနေပြီး NLD ဟာပြည်သူ့လွတ်တော်မှာရောအမျိုးသားလွတ်တော်မှာပါပုံမူပြီးတော့အများစုနေရာတွေရရှိခဲ့တယ်လို့ဆောင်းပါးကိုအစချေရေးသားလာပါတယ်။ Ranger ရေးကင်တွေရာမှာနိုင်ငံတကာတရားခုံရုံး ICJ မှာမြန်မာနိုင်ငံကိုသူမကိုယ်တိုင်တွားရောက်ကာကွယ်ခဲ့ခြင်းကြောင့်အနောက်မီဒီယာတွေကသူမဟာဒီမိုကရေစီကိုတစ္ဆာပေါက်သူလို့တစိကကြပေမဲ့လည်းပြည်တွင်းမှာတော့မြန်မာနိုင်ငံကိုကာကွယ်သူအဖြစ်ထောက်ခံသူမြင့်တက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဆောင်းပါးထဲမှာ NLD အစိုးရရဲ့ရင်ဆိုင်ဘွယ်ရာရှိတဲ့ပြည်တွင်းဦးစားပေးတွေထဲမှာစီးပွားရေးကျဆင်းမှုဆင်းရဲမွဲတင်မှုတဟုန်လုံးမြင့်တက်လာခြင်းနဲ့ကပ္ပီကာလအတွင်းအလုတ်ကင်ရှားပါမှုတွေကိုဖော်ပြထားပြီးရက်တန့်နေတဲ့ငင်းငင်းဖြစ်စဉ်ကိုလည်းထောက်ပြထားပါဗျ။နိုင်ငံတကာပုံရိပ်ဖြစ်တဲ့ Ranger အရေးမှာဆိုးရွားတဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့ပတ်သက်လို့လည်းဖော်ပြထားပြီးဒီအချက်အလက်တွေကစီးပွားရေးပိတ်ဆို့မှုတွေစီကိုဥတီလာစေနိုင်တယ်လို့သတိပေးထားပါဗျ။အဆိုပါအချက်အလက်တွေကိုဖြည့်ရှင်းရမှာဒေါ်ဆန်းစွကျင်တဲ့သူမရဲ့အဆိုအအတွက်တရုတ်နိုင်ငံကိုအလိုအဆုံသောတန်းကြီးဖြစ်လဲဖော်ပြထားပါဗျ။နေပြည်တော်အစိုးရအနေနဲ့အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆေးအလုံးရေတန်း30မှာယူထားပြီမဲ့လည်းနိုင်ငံလူဦးရေအားလုံးကိုကာကွယ်ဆေးထိုးဖို့အတွက်တရုတ်နိုင်ငံနဲ့လက်တွဲလုပ်ကိုင်ဖို့လိုအပ်ပြီးကာကွယ်ဆေးဆိုင်ရာတခင်တမန်ခင်မြင့်မာနေတာကိုလည်းဒီနှစ်စောပိုင်းမှာလာရောက်လည်ပတ်သွားတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝေါင်ယီရဲ့ခီးစဉ်တွင်ကဖော်ပြခဲ့တယ်လို့ဆိုပါရယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ရေးမိဖက်နဲ့ဒုတိယအကြီးဆုံးနိုင်ငံသားယင်းနှီးမြှုပ်နှံမှုလုပ်ကိုင်တဲ့အတိုင်းပြည်တစ်ခုဖြစ်တယ်လို့ဆိုပါရယ်မြန်မာလူ့အဖွဲ့အစည်းအတွင်းတရုတ်စံကျင်ရေးစိတ်ကံစားမှုတွေကိန်းအောင်လျက်ရှိနေပေမဲ့လည်းဒေါက်ဆန်းစုကြည်ရဲ့အဆိုအရကတော့တရုတ်မြန်မာစီးပွားရေးစင်းကြံစားရတွေကလည်းတရုတ်နဲ့နီနီကက်ကက်စီးပွားရေးပူးပေါင်းဆောင်ရွက်ခြင်းကရရှိလာမယ့်အကျိုးစီးပွားတွေကိုရှာဖွေနေသေးပဲလို့យေတာထားပါဗျ။ Ranger အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကမြန်မာအပေါ်ဖိအားကြီးမားနေစဉ်မှာအာရှအိန္ဒိယနိုင်ငံတွေကတော့ပါဝင်ပတ်သက်ဖို့အတွက်ချီတုံချတုံဖြစ်နေကြကြပြီးမွတ်စလင်အများစုနေထိုင်တဲ့နိုင်ငံနှစ်ခုဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံနှစ်ခုကပဲချစ်ချစ်လောလောဝေဖန်ခဲ့ကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာ Ranger အရေးမှာမြန်မာနိုင်ငံကိုအဓိကထောက်ခံပေးခဲ့ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားညှိနှိုင်းမှုတွေလှုပ်ဆောင်နိုင်ရေးတတကြွပါဝင်ပေးခဲ့တယ်လို့လည်းဆိုပါတယ်။နိုင်ငံကအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ကိစ္စတွေမှာတရုတ်ပေးတဲ့အကာအကွယ်ဟာမြန်မာအတွက်အရေးကြီးပြီးရှင်ဂျန်နဲ့ဟောင်ကောင်အရေးတွေအတွက်ကုလသမဂ္ဂမှာတရုတ်နိုင်ငံကိုမြန်မာကထောက်ခံပေးနေတာမို့ဒါရီယာနှစ်နိုင်ငံအကြားမရှိမဖြစ်လိုအပ်နေတဲ့အခြေအနေတွေကိုပြသတဲ့တက်တည်ပဲလို့ဖော်ပြထားပါတယ်။ပြည်စုံတော့ www.eastasianforum.org မှာဖတ်ရှုနိုင်ကြပါခင်ဗျာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်ရွေးကောက်ပွဲပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ကြေညာထားတဲ့ NLD ပါတီကပြည်နယ်နဲ့ဒိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်နေရာတွေကိုသူတို့ပါတီကလူတွေပဲထားမယ်ဆိုတဲ့သဘောမျိုးပြောလာပါတယ်ဒီတိုင်းနာတကယ်လှုပ်လာမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေအနေနဲ့အားရဖြစ်လာနိုင်ပါတယ်ဝန်ကြီးချုပ်နေရာတွေကိုခွဲပေးမယ်ဆိုရင်တော့ဒိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြုပြင်ကြောင်းလေးရေးပိုင်းမှာဘာတွေများပိုးပြီးတိုးတက်လာနိုင်ပါကလေးစာရာတွေကိုအခုဆွေးနွေးကြမှာနားဆင်ကြပါမယ်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီ DPNS ရဲ့အကွဲဘက်အထွေထွေအတွင်းမှ1ဒေါ်နေနေမွေးစံတိုင်းရနာများဒီမိုကရေစီအဖွဲ့ချုပ် SNL ပါတီကနေလူပေါင်းဝင်ဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်ဦးမော်ဒွန်းအောင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်သိမ့်ပါခင်ဗျာနေနေမွေးပုံမထွန်းအောင်
ဒီဝေစနွေကန်ဒီစင်မှာပါဝင်ဆွေးနွေးပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာ
ပါဟုတ်ကဲ့မင်္ဂလာပါရှင
့်ဆိုအားလုံးသိထားတဲ့အတိုင်းပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဒီလူသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတကာဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစောမင်းမောင်ကနေပြီးတော့အလားမကြာခင်မှာဖွဲ့စည်းတော့မဲ့အစိုးရဖွဲ့တင်မှာနိုင်ငံတကာဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့သူကပြောသွားတယ်အဲ့လိုပြောတဲ့နေရာမှာလည်းသူက2008အခြေခံဥပဒေကပိတ်ထားချက်အရာအယူလာဖြစ်တယ်ဇွိယူတာမဟုတ်ဘူးဆိုတော့သူပြောသွားတာအလုံးကြားပြီးသားပါပဲဆိုတော့မင်းမင်းမွေးရေ NLD ပါတီအနေနဲ့ဟလာအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ပထမဆုံးကြေညာထားတယ်အခုတော့2008အခြေခံဥပဒေကိုကင်ပြီးတော့ဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောလာပါတယ်ဆိုတော့ဒီလိုမျိုး2008အခြေခံဥပဒေကိုကင်ပြီးတော့ဒီလိုပြောတဲ့ပြောဆိုတဲ့ကကျိုးချောင်းစီလျော်တယ်လို့ယူဆပါပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးရလို့ရှိရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးကပြင်မယ်ဖျက်မယ်ဆိုပြီးတော့ဒီဒီမိုကရေစီပတ်တော်သားအင်အားစုတွေအားလုံးကပြောနေကြတဲ့အခြေအနေဖြစ်ပါတယ်အချိန်ထဲမှာပဲဘာဖြစ်လဲဆိုလို့ရှိရင်ဒီအပြည်သားညီညွတ်ရေးအစိုးရဆိုတာကလည်းအတန်ကြယ်လောင်ထွက်လာပြီးလက်တွေမှာလည်းတိုင်းသားပါတီနဲ့နေရာအရပေါ့နော်မတွေ့ပြတာတွေဘာတွေရှိတယ်လဲလို့လိုက်တည်ပြီးတော့လိုက်တည်နေတဲ့အခြေအနေတွေရှိနေကြတယ်အဲ့လိုအခြေအနေမျိုးမှာဒီဘူကြီးချုပ်စဲနေရာကိုပေါ့2008ဖွဲ့စည်းပုံအခြေခံဥပဒေပေးထားချက်အရဆိုပြီးတော့စွဲကြံပြီးတော့ပြောရဲဆိုတဲ့အချက်ကတော့ကျွန်မအမြင်နဲ့ဆိုလို့ရှိရင်ဒါကတော်တော်မသင့်တော်တဲ့အချက်ဖြစ်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ကိုမော်ထွန်းအောင်ရောဒီလိုမျိုး2008အခြေခံဥပဒေကိုကန်ပြီးတော့ဘူကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောတာသူကြောင့်စီလျော်တယ်လို့ယူဆပါလားကိုမော်ထွန်းအောင်
ဒီခုနအမမနေငွေပြောရသလိုပဲပေါ့နော်ကျွန်တော်တို့လက်ရှိနိုင်ငံရေးအနေအထားကကျွန်တော်တို့တကယ်ဟိုပြောပြီးပြောင်းလဲရေးဒီအခြေခံဥပဒေပေါ့နော်အားလုံးမကြိုက်တဲ့ဥပဒေနောက်ငင်းချမ်းရေးပြီးဆုံးပြီလားပေါ့နော်မပြီးဆုံးသေးတဲ့ကာလလို့ပြောလို့ရပါတယ်အဲ့တော့ဒီလိုမပြီးဆုံးသေးတဲ့ကာလညှိနှိုင်းရအောင်မဲ့ဆက်လက်ပြီးတော့ပေါ့နော်အဲဒီဒိုင်းလာလက်နက်ကင်ကြီးနဲ့ညှိနှိုင်းရအောင်မဲ့ကာလမျိုးမှာမပြီးဆုံးသေးတဲ့ကာလမှာဒီဟာကိုပုံပြပေါ့နော်ပုံဒီပုံစံနဲ့ကျွန်တော်တို့ကဟိုတော့တွက်ချက်တယ်ဆိုရင်ဒီဟာကဒီဘာနဲ့တော့တန်းတူနေမလဲဆိုရင်စစ်တပ်ရဲ့စဉ်းစားပုံနဲ့နည်းနည်းတော့တူနေမလားလို့ကျွန်တော်ညီမြင်တယ်စစ်တပ်ကလည်းသူရဲ့25ရာခိုင်နှုန်းကိုသူက fix လုပ်ပြီးတော့သူစဉ်းစားမှာပဲတောင်သူခြေကဥပဒေကပြီးထားတဲ့ဟာငါဘယ်တော့မှတရားနေရွှေ့ပြီးတော့မစဉ်းစားဘူးပေါ့နော်နိုင်ငံရေးပုံစံနဲ့မစဉ်းစားဘူးညီညွတ်ရေးပုံစံနဲ့မစဉ်းစားဘူးဆိုတဲ့အခါကျတော့ဒီနှစ်ဖက်ကစဉ်းစားပုံများတူနေသလားပေါ့နော်အဲ့လိုမျိုးတွေမဖြစ်စေချင်ကျွန်တော်တို့ကတော့ဒီမိုကရေစီဥဆောင်ပါတီမှာဥဆောင်နေတဲ့လူတွေအနေနဲ့ကတော့ကျွန်တော်တို့ကဒါလက်ရှိအနေအထားအားလုံးစီစီလုံးလုံးနဲ့ဒီဖက်ဒရယ်ကိုရောက်အောင်ပေါ့နော်အဲတွားရအောင်မယ်ခီးကြံသေးတဲ့လန်တော့ဘက်ပဲရှိသေးတဲ့နေရာမှာတော့ဒီလိုမျိုး fix ပုံစံမျိုးနဲ့ပေါ့နော်တခြားဒီများနိုင်ငံကအစင်လာဒီမိုကရေစီစင်လာရှိပြီးသားနိုင်ငံတွေရဲ့အတုံးလုံးပုံစံလိုမျိုးဥပဒေကိုအတုံးလုံးတာမျိုးကတော့ဒီချိန်မတင့်တော်ဘူးလို့မြင်ပါတယ
်။ဟုတ်ကဲ့။ဆိုတော့မင်းမွေးဘရော်ဆော်မင်းပေါ်ပြောသလိုပဲဟလာဝန်ကြီးချုပ်နေရာတွေကို NLD ပါတီကလည်းယူမယ်။တခြားနိုင်ငံရေးပါတီနဲ့အထူးသဖြင့်တော့ဒါကကျွန်တော်တို့ပြည်နယ်တွေမှာပေါ့နော်။ပြည်နယ်တွေမှာအနိုင်ရထားတဲ့နိုင်ငံတိုင်းသားပါတီတွေရှိတဲ့အခါကျတော့ဒီတိုင်းသားပါတီတွေနဲ့ခွဲဖို့ဆိုပြီးတော့အများကတိုက်တွန်းနေကြတာ။အဲ့လိုမဟုတ်ဖဲနဲ့ NLD ပါတီကပဲဒီဝန်ကြီးချုပ်နေရာတွေကိုယူလိုက်မယ်။တခြားနိုင်ငံရေးပါတီတွေနဲ့ခွဲဖို့တာမျိုးမလုပ်ဘူးဆိုရင်အကျိုးဆက်ကဘာတွေများဖြစ်လာနိုင်ပါလဲ
ဟုတ်ကဲ့ဒီမှာတစ်ချက်ကိုထည့်ပြီးပြောရမယ်ဆိုလို့ရှိရင်တော့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုညှိနှိုင်းလို့ဆိုပေမဲ့လို့အဲ့ဒီမှာကဒီအနိုင်ရပါတီကကိုယ်စလဲဒီကိုပဲခန့်ရမယ်လို့ညွှန်းထားတာမျိုးတော့မရှိဘူးရှင့်သူတို့ကနေပြီးတော့အနိုင်ရတဲ့လွတ်တော်ကိုယ်စလဲတွေကဘယ်သူ့ကိုမဆိုသမဂ္ဂရဲ့အတင်ပြချက်ကိုလွတ်တော်ကအတည်ပြုပြီးတော့ခန့်လို့ရတယ်ဆိုတဲ့ပြည်ချက်ရှိတယ်ဆိုတဲ့ခါကျတော့အဲ့လိုအခြေအနေမျိုးမှာအနိုင်ရပါတီတစ်ခုလဲကနေပြီးတော့သူတို့ရဲ့ပါတီရဲ့ကိုယ်စားလှယ်တွေပေါ့နော်ဒီလူတွေကိုပဲဝန်ကြီးချုပ်အဖြစ်ခန့်ရမယ်ဆိုလို့ရှိရင်ကျမတို့ကပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့လည်းဒီအဖြစ်အပျက်မျိုးတွေကိုကျမတို့ကလက်တွေ့ဖြတ်သန်းခဲ့ဘူးတဲ့အခြေအနေဖြစ်တယ်ဖြစ်တယ်ဆိုတဲ့ခါကျတော့အဲ့ဒီဒုံကလည်းအနယ်ဒီအစိုးရအနေနဲ့ပေါ့နော်ဒီတိုင်းသားဆိုတော့ပြည်နယ်တွေမှာပေါ့နော်ဒီဒေသခံလူစုတွေကလက်မခံနိုင်တဲ့လူမျိုးတွေကိုကိုကြီးချုပ်ဖြစ်ခန့်ခဲ့တဲ့တာဒကရီလို့ရှိတယ်။အဲ့ဒီနောက်ဆက်တွဲတွေကဘာတွေဖြစ်လာလဲဆိုတော့ကျမတို့အားလုံးအမြင်နဲ့ဖြစ်တယ်။အဲ့လိုဆိုတဲ့အခါကျရှေ့ဆက်ပြီးတော့ဒီကိုအနိုင်ရတဲ့အခြေအနေမှာမူတည်ပြီးတော့ပါတီတစ်ခုတည်းကနေပြီးတော့ကိုကြီးချုပ်အဖြစ်နဲ့ယူမယ်၊ရွေးချယ်မယ်၊ခန့်မယ်ဆိုလို့ရှိရင်ရှေ့ကရှိခဲ့တဲ့သင်ခန်းစာတွေကိုကိုကပြန်ပြီးမသုံးသပ်ဘူး။တကယ်တမ်းလက်တွေ့အသုံးချတဲ့နေရာမှာအဲ့ဒါတွေကိုကိုပြန်ပြီးတိတိကျကျမကြည့်ခဲ့ဘူးဆိုတဲ့အတိတ်တွေတက်ရောက်သွားတယ်။နောက်ဆက်တဲ့အကျိုးဆက်တွေကတော့ဒါပုတ်တိုက်မှုတွေတော့ဖြစ်လာနိုင်ကြတယ်အများကြီးရှိတယ်လို့ကျွန်မကတော့မြင်တယ်။အဲ့
တော့ကိုမိုးထွန်းအောင်ရောတကယ်လို့များဒီတိုင်းနဲ့ NLD ကပဲ
ကျွန်တော်တို့ရအားလုံးယူမယ်ဆိုရင်နောက်ဆက်တဲ့ဘလူအကျိုးဆက်တွေဖြစ်လာမယ်လို့ကိုမထောင်းအောင်တုံ့တက်တယ်လေကျွန်တော်တို့ကတော့ဒီရှေ့မှာအဲ့လိုမျိုးအန်အန်ဒီကနေပဲဝင်ကြီးချုပ်ယူခဲ့တဲ့2005နဲ့2010ဥပမာရှိပြီးသားပေါ့နော်ဆိုတော့အဲ့ဒီနိုင်ငံကြီးတင်ကန်းစာကိုပဲကျွန်တော်တို့ပြန်လှန်ကြည့်လိုက်အောင်မယ်ရှေ့မှာအမှန်မနေမွေလဲပြောရသလိုပဲအဲ့ဒါကိုလည်းကျွန်တော်အနေနဲ့ဟိ area impact ကကျွန်တော်နိုင်ငံမှာတအားကြီးပါတယ
်
။ဆိုတော့အခါကျတော့ဒီဝင်ကြီးချုပ်ကိစ္စနဲ့ direct ဆိုင်ငယ်လို့ကျွန်တော်မဆိုလို့ဘူးပေါ့နော်။ဒါပေမဲ့ဒီနေရာမှာဒါကျွန်တော်တို့ရခိုင်မှာဒါအဲညီညွတ်ရေးအစိုးရတရားတာရှိနေမယ်ဆိုရင်ပေါ့နော်။ဒီထက်ပိုကောင်းမွန်တဲ့ရလက်တွေပေါ့နော်။အဲရမလားပေါ့နော်။အဲ့လိုမျိုးလေး option လေးတွေလည်းကျွန်တော်အနေနဲ့မြင်မိတယ်။အခုကြတော့တို့ဒီအကောင်းဆုံးအကုန်လုံးကကြတော့ဒီဖြစ်ပြတဲ့ဟာကိုမထမ်းနိုင်တဲ့အဲဒူလီစီမှာပုံကြီးကြောင်းသွားတယ်လို့မျိုးဖြစ်တယ်ပေါ့နော်ဒါတော့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အဲဒီကြံတဲ့ဒီကရားလို့ပြောလို့ကြတော့ကျွန်တော်အနေနဲ့ကတော့ဒါပါတီတွင်းကိစ္စလိုမျိုးပို့ပြီးတော့မြင်တယ်ပေါ့နော်နောက်တစ်ခုကကြတော့ကျွန်တော်စဉ်းစားမိတာသူကတကယ်ဆိုရင်ဒီဒီနယ်တွေမှာပေါ့နော်ဝန်ကြီးချုပ်ပြီးဖို့ဆိုတော့နှမျောတွန့်တိုစရာမလိုဘူးနော်ကျွန်တော်တို့အနာဂတ်လာမယ့်ဖက်ဒရယ်အခင်းအကျင်းကိုကျွန်တော် pilot test အနေနဲ့တော့မှစဉ်းစားလို့ရပေါ့နော်ဒီပုံမှာလွတ်ပေးလိုက်ပြီးတော့အဲဒီ check and balance institution တွေတစ်ခုနဲ့တစ်ခုဘယ်လိုအလုပ်လုပ်လဲဆိုတော့ case study အနေနဲ့တော့ထိုင်ကြည့်လို့ရထိုင်ကြည့်ပြီးတော့တကယ်ကောင်းမွန်တဲ့အဲတင်ကန်းစာတွေကိုကျွန်တော်တို့အဲအနေရပြီးတော့နောက်ပိုင်းမှာကျွန်တော်တို့အဲဒီ union accord တွေပေါ့နော်အဲအနေတစ်ဆင့်ပေါ့နော်ဟိုအနာဂတ် federal ဒီ constitution တွေကိုကျွန်တော်တို့ပြန်လဲတည်ဆောက်မယ်အခြေခံဥပဒေပြန်လဲတည်ဆောက်မယ်ဆိုရင်ဒီ check list တွေစဉ်းစားစရာဖြစ်လာအခုအဲ့လိုမျိုးစင်စားစရာအခွင့်အရေးကိုလက်လွတ်လိုက်တယ်လို့လည်းကျွန်တော်နေနေမြင်တယ
်နောက်တစ်ခုကလည်းကျွန်တော်နားလည်သလောက်ပေါ့နော်ဒီနယ်တိုင်းဒေသကြီး14ခုစလုံးကိုဖွဲ့ပြီးဘူးလို့လည်းပဲဘူးမှတော့ပြောနေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုတော့နားလည်တာပဲတချို့နေရာတွေတချို့ပြည်တွေဆိုတော့ကိုမိုးတော့ပြောသလိုဟလာတကယ်ကိုတင့်တော်တဲ့နေရာတွေမှာလူမျိုးခွဲဝေပြီးတော့လုပ်ကြင်ကြမယ်ဆိုရင်တကယ်ကိုဟလာလိလာစရာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်တည်ထောင်စုနိုင်ငံအတွက်လိလာစရာနမူနာတော့မှဖြစ်မယ်ဆိုတာဒါတဘာဝကြတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့မင်းမွေခွဲသေးတယ်ဟလာတချို့ဝင်ကြီးချုပ်နေရာတွေကိုဒီနယ်ဒီပါတီကမယူဘဲနဲ့အဲ့ဒီဒေတာကအဲ့ဒီဒေတာမှာအများစုနိုင်ရတာပဲဖြစ်ဖြစ်တော့မို့တခြားအတင့်တော်ဆုံးလူတယောက်ပါတီတစ်ခုကလူတယောက်ကိုပဲဖြစ်ဖြစ်ဝင်ကြီးတော်ဝန်ပေးတယ်ခွဲပေးတယ်ဆိုရင်တော့တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းလက်ရှိသွားနေတဲ့ဒီမိုကရေစီပြုပြင်ကြံရေးပိုင်းဒီမှာဘာတွေပို့ပြီးတော့ထူးခြားတိုးတက်လာနိုင်မယ်လို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့ကျွန်မတို့ကအဓိကစဉ်းစားရမယ့်အချက်ကဘာလဲဆိုလို့ရှိရင်ဒီကနေ့အခြေအနေမှာဘယ်ဟာကအလိုအဆုံးလဲဘယ်ဟာကအဓိကဖြစ်တယ်လဲဆိုတော့တိတိကျကျစဉ်းစားပြီးတော့ဆောင်ရွက်ဖို့လိုပါတယ်။ဘာဖြစ်လို့ဆိုတဲ့အခါကျတော့ကျွန်ုပ်လက်တွေ့အခြေအနေမှာဆိုလို့ရှိရင်ကြီးမားတဲ့အကန့်အသတ်တွေအခက်အခဲတွေရှိနေတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအပါဝင်ပေါ့နော်။ငင်းကြိုင်းကိစ္စရှိနေနောက်တစ်ခါစစ်တပ်ကနေပြီးတော့မဲဆင်းမတမာမှုစသဖြင့်အဲ့အရာတွေဖော်ထုတ်ပြီးတော့ဒါသူ့ရဲ့အဓိကတောင်းကကာကွယ်ရေးဖြစ်တဲ့ဆိုတဲ့အချက်ကိုလျှို့ရှုပြီးတော့နော်ဒီမဲဆင်းနေစစ်တပ်မတမာမှုကြီးရှိတယ်လို့ပြောနေတယ်တော့အမျိုးမျိုးပေါ့နော်သူရဲ့တောက်ဆုတ်ချက်တွေထုတ်နေစသဖြင့်ပေါ့နော်စစ်တပ်ရဲ့ချိန်ချမှုတွေရှိနေတယ်။အဲ့တော့ကျမတို့အဲ့လိုကြုံနေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုလို့ရှိရင်ကျမတို့အားလုံးကညီညီမျှမျှနဲ့အတူတကွလက်တွဲပြီးအလုပ်လုပ်ကြဖို့လိုပါတယ်။အဲ့လိုညီညီမျှနဲ့လက်တွဲတယ်ဆိုတဲ့နေရာမှာလည်းဒီမိုစီပတ်တော်သားတွေဆိုလိုတာပေါ့နော်။အဲကျမတို့ကဒီပြီးခဲ့တဲ့88ဒီမိုစီအရေးတော်ပုံကြီးကနေပြီးတော့ပြတ်ထန်းလိုက်တဲ့ပြတ်ထန်းချက်တွေကိုကျမတို့ကဒါကျမတို့ရဲ့တာဝန်တွေဖြစ်တယ်ဆိုပြီးတော့လက်တွဲကြဖို့ကလက်တော်မှာအရေးကြီးလူအပ်နေတဲ့တာဝန်ဖြစ်တယ်ပေါ့နော်အဲ့ဒီလိုတတွဲဖို့ကိစ္စဆိုတာကခုနကကျွန်တော်တို့ပြောခဲ့တဲ့နော်အမျိုးသားညီညီရေးအမှန်တကယ်ကိုလူအပ်နေလက်ရှိရှိအဲ့လိုအမျိုးသားညီညီရေးရဖို့ဆိုတာကအလုံးကသဘောထားကြီးကြီးနဲ့ခုဆိုလို့ရှိရင် NLD ပါတီကနိုင်ငံရဲ့အခွင့်အမှာပေါ့နော်သူတို့စကားအရဆိုရှင်မိုးပြိုတယ်လို့သုံးတယ်ပေါ့နော်တောင်မြကန်းတို့အနိုင်ရတဲ့အခြေအနေမျိုးဖြစ်တယ်အဲ့လိုမှာကျွန်တော်တို့ရဲ့နားလည်ချက်ကပါလဲဆိုလို့ရှိရင်အင်အားကြီးတူတွေကအမြဲတမ်းစစ်စစ်ဆာနဲ့ဆောင်ရွက်ဖို့လိုတယ်အဲ့လိုမှမလို့ရှိရင်တကယ်တမ်းမှာတင့်မြတ်ညီညွတ်တဲ့အခြေအနေမျိုးကိုဖန်တီးနိုင်ဖို့ဆိုတာကတော်တော်ကိုမလွယ်တဲ့အခြေအနေမျိုးဖြစ်တယ်။ငါနိုင်လို့ငါကပဲဒီအစိုးရလုပ်ရမယ်ငါပဲဒီအဓိကနေရာတွေယူရမယ်ဆိုတဲ့စဉ်းစားချက်ကတော့ကျမအနေနဲ့တော့လွဲတယ်လို့ယူဆတယ်။အဲ့လိုမဟုတ်ဘဲနဲ့သဘောထားကြီးကြီးနဲ့ဟလာဒါကျမတို့ဒီတက်တဲ့တိုင်းရင်းသားတွေကိုသူတို့ဖိတ်ခေါ်တာကမ်းလှမ်းတာတွေရှိရဲ့အဲ့တော့တကယ်လက်တွေ့အခြေအနေမှာအကောင့်တွေဖော်ဖို့လိုတယ်
။ဆိုတော့ကိုမတော်ထွန်းရေးမင်းတို့နေရာတွေတချို့နေရာတွေကိုများခွဲပေးခဲ့မယ်ဆိုရင်တန်ပြည်ရဲ့ညီညွတ်ရေးပိုင်းဟလာအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းဘာတွေများထူးထူးခြားခြားပို့ပြီးတော့တိုးတက်ကောင်းမွန်လာနိုင်တယ်လို့ယူဆတယ
်ဒီရာကကျွန်တော်အနေနဲ့ပေါ့နော်အုပ်ချုပ်ရေးပိုင်းတွေမဟုတ်ရင်းချိုင်းရေးပိုင်းတွေပါကျွန်တော်တို့အများကြီးတက်ရောက်မှုရှိမယ်လို့မြင်တယ်ဒါစတစ်နဲ့ပြတာပေါ့နော်အချက်ပြလိုက်တာဒ ဒီနိုင်ငံကိုအခုအုပ်စိုးနေတဲ့အလီဂရုပ်တွေပေါ့နော်စက်တက်လက်ပါမယ်။နောက်ဒီအဲ့လိုမျိုးနိုင်ငံကြီးရအုပ်ဆောင်နေတဲ့အလီဂရုပ်တွေကနေပြီးတော့တိုင်းပြည်ရဲ့တကယ်ဒီရီကွန်ဆလီရှင်းအတွက်ပေါ့နော်သူတို့ဒီအတင်းဖြစ်နေပြီဆိုတဲ့ဥစ္စာပေါ့နော်အချက်ပြလိုက်တဲ့ဥစ္စာအင်တာမအကြီးကြီးနိုင်ငံကြီးအချက်ပြမှုဖြစ်သွားမယ်လို့မြင်တယ်။ဆိုတော့ကတော့ဒါမျိုးဖြစ်လာတယ်ဆိုရ ဒီကိုယ်ပိုင်ပြထမ်းခွင့်ငါတို့လူချင်းနဲ့ဖက်ဒရယ်အရေးအရာတွေကိုဒီလိုယူကောက်ပွဲတွေဒီမိုကရေစီစနစ်တရားနေသွားနိုင်မယ်ဆိုတဲ့ယုံကြည်ချက်တွေကဒီတိုင်းဒါလက်နက်ကန်ကြီးလေဥပမာပြပြချက်သွားမယ်ပေါ့နော်ဆိုတော့ဒါအင်တန်ကောင်းတဲ့အချက်ပြမှုလို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့ချက်မပြဘူးဆိုရင်တော့ခုနပြောသလိုမျိုးဒီဘက်ကဒီလူလူထုတွေနေနေပေါ့နော်က 到杯子里面骗来的，那提莫瑞西也，人家打了皮带不帮上也钱，钱钱掉面都要我咯，你那个爷爷，我提莫钱不要我咯，困一笔钱，他有面咯嘛么好不咯，所以他就那人家咯，欧洲一般面么好不咯，就那路走路进的那个，他的。就是那牛子的对吧？那那那面那那些都是对吧？的就是那个一包茶几木啊，伢一打完那个六米八。
嗯，但业绩也七八的。那如果讲到生产米的话，来说，我刘丹女士是比较标的报价。那刘丹女士是刚刚来的，她不是属于啊，那里巴里巴干的一个沙特拉的六点米的。所以，那第六米五米九米啊，那皮皮皮料数三码的皮皮，第二单三码的皮皮，那尼亚一包。不都玩了白白溜了白年啊，不都了白年啊，比如说快白酒那个，牛肝牛肉是吧？吃了嘛啦，阿里路快没白溜哟，牛肝牛肉是吧？吃开嘛啦，就那嘛一路生产这些的，没那么白溜都不会哑巴嘞。
这不你讲了哩，一路你啊，苏联你啊，这个你看没得不呢？文件就你啊，跟那个国家交兵交的路呗，文件你啊，啥都偏不呢？一路你啊，这个你看没得你呢，白酒面呢，多大？我们如今呢，每当你有说了，撇了他妈妈好，这给他妈的路线，带那呗，特别他妈的带那吧的，啊，工人我单路一路的包场来么路嘞，一路单路可以的，背来么路嘞，哎，路嘛么路线，第一个小嘛，这我把这个来是路线，第二个是我的大嘛路线，带那一样问题说了我，这里还背个嘞，多多来呗，把这来是路线，都也没跟把的我，讲么讲个我。第一问题第二个个考虑了，第三个背个的时候看下了，都没跟把的呢，都那查了，马的兄弟也帮了，不带木，我上面吃瓜的，就是说加个呀是的，或者看嘞，来比如的，在那把的里头，对的看嘛，你个前把的，个前的呢，第六把的不干那个，表示的 interview 里，就是说加呀那里是的哩，阿里嘛是那些，把的欧个查呢，阿里看下了的。那样的许多故事嘞，里面会考，比如对的哈，有时看下咯。那样的把的对过，那那个考对看下来把的对过，那有些对过，那样都过没告诉的他。有时觉得，人家有的就把路加下来写，哎，我这给他嘛是路写，你要背的嘛，比如说这给他嘛个，单路记录的包差不。比如呀，俺们呀，就是在对比哦，题目背写过，俺们呀题目是那样多几个，读的过比长的多的，结果也不是吃的出来。太阳穴的开了嘛，这里恰恰西部路呢。啊，包烟你干么子？温州的呀，温州的呀，北油呢？那第一在哪里啊？这个多少路？怎么搞的？没有啥保险。
郭某说，哎，说温州的呀，这些地方是先拉皮呢，先打一先二年的嘛，你家的快北油那个，你咱女的说啥个？啊，那西西东啊，北来个啥？怎么啦？哎，路快没北路哟，你咱女的说啥个？没地上那多乌拉，不路你嘛嘞？
ဒီမှာကကျွန်တော်ဟိုပါဘောနော်ကျွန်တော်မြင်တာကတော့ဟိုနှစ်ပိုင်းခွဲပြီးတော့မြင်တဲ့နယ်လို့မြင်တယ်မြို့သားညီညွတ်ရေးဆိုတာကဒါဒီအာနာခွဲဝေချင်းပေါ့နော်နေရာပေးချင်းပေးချင်းနဲ့ဟိုလုံဝကြီးတို့နှစ်ခုလုံးကထပ်တူကြနေမှာမဟုတ်ဘူးပေါ့နော်မြို့သားညီညွတ်ရေးကပို့ပြီးတော့လမ်းစဉ်သဘောမျိုးဆောင်ပြီးတော့ဒီနေရာခွဲပြေးချင်းဟိုကကြတော့ဒီလမ်းလမ်းခူလကပူတာတွေပေါ့နော်အဲ့လိုမျိုးပုံစံနဲ့ဟိုကျွန်တော်တို့ရှုမြင်လို့ရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်အဲ့တော့你要快备用老年啊，罗，就是有单人要多的说啊，不好听的。后来说，就那路路线啊，那的结果，国外比较常规 ，Federal 南干道，就那路啊，的短的嘞，你查过喏？哎，我们要路，就那路有单人没压奶呐，喏，年轻人没压奶呐，所以， ยูซาเช็คการ์ชีเนี่ยเออคุณอาบอกเลยวันจีเนียวันจีเช้าเนี่ยไปไล่ลูกดีเฟดเรย์ปงจันชิดต่อมามาไม่เข้ากันสูเรดบอกแต่ไม่เอาวูยาวผู้ยังเด็กบอกนะจันรู้เช็คยาเลยนะเออดีวันจีเช้าเนี่ยวันจีเนียไปเรื่อยๆก็เช็คยาเซนชิดเนี่ยแล้วมีด้านนี้อยู่เยอะด้วยจันรู้ดีมันกันเนี่ยดีเซนนี่ชิดเลยลูกจันรู้นี่เนี่ยต้องทำยังไง
โอเค กูจะน้อทำเลี้ยงอะไรก็บาลเลยสโลกูน่ะมันนี่มือสุนีตัวเล็กมาเลยบาลเลยตั้งรูปแบบการนี้วิดีโอแล้วเนื้อเสียงมาเรียทักยานี่ได้สิเดี๋ยวเรียกเสบีโดเลยทักยานี่รู้ไหมแล้วนอกจากเลเวบาลีเดียวเราไม่บาลีเชื่อเราไม่จันทร์ที่ดีเสียจะมาตีดีกูเดี๋ยวสิเช่นนี้บอกมาชัวร์เลเวด่าอุลีได้ไหมกิเชนตัวเองบาหมาไม่เชื่อบาหูเดี๋ยวสิเช่นนี้เลยอุลีจะไม่กิเชนมาลุมีน่ารักสิ่งเดียวแต่ชัวร์มาเลเว ที่การนี้พี่รอบาหลีนี้สักเช่นละองเล่สุดเลยส่วนใหญ่จะดูสีนี่ละจังหวะท่าว่าส่วนมันไม่มีอะไรคุณรู้อยู่ตั้งรูปแบบการนี้พี่รอบาหลีเนี่ยสิ่งที่สันนิษฐานได้พี่รอยี่ก็เป็นปัจจัยพี่รอจะได้รูปเดียวละละเนี่ยมันยังไงมาที่ก็ยี่จีเดียที่เพื่อสิ่งนี้พี่รอเดียวละละการนี้พี่รอบาหลีเช่นละเมลูมีอะไรในมันเลยบาหลีสักเช่นละในเลยมันมันไม่ส่วนใหญ่ชีนี้ก็พี่เดียวรู้สาวละจะมาอันยังไงรอเลยที่ที่แต่การนี้พี่รอ กินยาจะเด็ดมีเงาทุกเดือนแต่ไม่ว่าเช่นเรื่องอะไรลูกเด็กสุดอาชีพนี้ก็ตัวเองตัวไปเงินเบาจีวันนี้เราจะมาเราอยู่ซาเลยตัวก็เราหน้าท้องเสียปีท้าเจียบายาลูกเจ้าหนี้จ่ายสูบีเมลูแกนั้นมาเจ้าเอ็มยังก็รอดแต่สักการ์เวลูกก็เป็นลมอ่ะมาเลยแล้วเจ้าวิธีรูดีตัวเราเรามาทายงี้ก็สูรากูก็นอนนอนไหลแล้วเจ้าหนี้ก็นี่เดียวตัวดีเมสินี่เสียบายทุกเดือนมันยังทุกเดือนมาสูรากันตัวอุ้ยอันนั้นมาเว็บเดียวสักแค่นี้แหละอาชีพนี้มีเพื่อ
ချင်းမှာလိုအပ်ချက်တွေအများကြီးရှိနေရမှန်တယ်ချွေးင်းချက်တွေရှိနေတယ်သို့တော်လည်းပဲအဲ့ဒါကိုပြောရမယ့်အပိုင်းကတစ်ပိုင်းဖြစ်ပါတယ်လက်ရှိမှာကျွန်တော်တို့ရခဲ့တဲ့ဒီရွေးကောက်ပွဲမှာရရှိခဲ့တဲ့ရလက်ကတလို့ရှိနေတာလူတို့ရဲ့ရလက်ဖြစ်ပါလူတို့ပိုင်ဖြစ်ပါတယ် NLD တခုလည်းပိုင်တာမဟုတ်ပါလူတို့တခုလုံးကပိုင်နေရလက်ဖြစ်တယ်အဲ့ဒီလူတို့ပိုင်နေရလက်ကိုတက်ကနေပြီးတော့သူ့ရဲ့အခွင့်အာဏာတွေသုံးပြီးတော့ကျူကျော်စော်ကားမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီမိုကရေစီပြတ်တော်တာအားလုံးကလည်းစုပေါင်းပြီးတော့ဒါလူလူရလက်ကိုကာကွယ်ရမှာပဲဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်တက်ကသူမလုပ်တယ်မလုပ်ဘူးဆိုတာသူ့ရဲ့တမိုင်းနဲ့ဖြစ်ပါတယ
်ဟုတ်ကဲ့ကွာကိုမထွန်းအောင်ကြီးဒီချင်းတွေဘယ်လောက်ကြီးစိုးရင်စရာကောင်းတယ်ကိုမထွန်းအောင်ဘာကြီးမျောလင့်ထားတယ်ဘာကြီးဆက်ဖြစ်လာနိုင်တယ်လဲ
တခုကကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကခုနကမနှင်းမွေးပြောသလိုပဲကျွန်တော်တို့ကဒီငွေကိုကလေး2008ကိုကြိုက်တာမှမဟုတ်တာပေါ့နော်တာဒီစက်တက်နေနဲ့ကျွန်တော်တို့ဒီလို့တော်ထဲမှာနေရာယူထားတာတွေအစိုးရဘက်ထဲမှာအဲသူတို့အတွက်ပေါ့နော်ဟိုနေရာယူရထားတဲ့ဥစ္စာတွေကတကယ်ဒီမိုကရေစီလေးကျင့်တယ်လည်းမကိုက်ညီပါဘူးအဲဒါပေမဲ့သူပြောတဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးလိုအပ်ချက်တွေရှိနေဆိုတာလည်းဒါညင်းလို့မရတဲ့အပိုင်းတွေကိုလည်းမြင်ပြမှာကျွန်တော်အနေနဲ့တွေ့ရပေါ့နော်ဒါကတပိုင်းတတ်တတ်ဖြည့်ရှင်းရမယ်ဒီအဖြည့်ရှင်းရမယ့်ဥစ္စာကလည်းပြည်သူကမန်ဒိတ်ပေးထားတဲ့အစိုးရကနေပဲအဖြည့်ရှင်းရမယ်လို့ကျွန်တော်အနေနဲ့ကတော့ယူဆထားတယ်ပေါ့နော်အဲ့နောက်တစ်ခုအာနာတိတ်မယ်မတိတ်ဘူးပေါ့နော်လူတွေစိုးရိမ်နေဆိုတာကကြတော့ကျွန်တော်မြင်တာကကြတော့ဥပဒေပြဋ္ဌာန်းချက်သူ့အတူဘယ်လိုပဲရှိရှိအဓိကမူတည်နေတာကတော့ဒီလက်ရှိအဲစစ်တပ်ရဲ့ခေါင်းဆောင်တွေပေါ်မှာပဲမူတည်လို့ယူဆတယ်ပေါ့နော်သူတို့အနေနဲ့ကတော့ဥပဒေညှိနှိုင်းပြင်ရှိစေကမူအဲသူတို့စိတ်ထဲမှာဆုံးဖြတ်ဒါပီတာကိစ္စတစ်ခုဆိုရင်တော့သူတို့ကတော့ဘယ်ဥပဒေပဲဖြစ်ဖြစ်အဲဒီလုတ်သွားမှာပဲလို့ဟိုကျွန်တော်အနေနဲ့ကတော့မြင်တယ်ပေါ့နော်ဒါဘယ်လိုလုပ်မလဲဘယ်လိုကောင်တက်ပုံလဲ2008တည်းကနေလည်းဖြစ်ဖြစ်နိုင်တယ်2008အပြင်ဘက်ကလည်းဖြစ်ဖြစ်နိုင်တယ်ဒါကတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့နော်ဒီသူကတော့သူကြီးရောတော့ဟိုဒါကြီးရောဒါအကြောင်းနေမယ်လို့မျိုးလို့တော့လည်းမမြင်ပါဘူးအဲ့တော့သူတို့ပုံမှန်မူတည်ရင်ကျွန်တော်ကတော့အဲ့လိုပဲပြောပြရစေ
ဟုတ်ကဲ့ဗျာဆုံးဖြတ်ထားပြီးသားဆိုရင်လည်းဒီဆုံးဖြတ်ချက်ဒီတိုင်းပြည်ရဲ့အနာဂတ်ရှိရေးကိုအကောင်းပဲဖြစ်စေမယ်ဆုံးဖြတ်ချက်ဖြစ်ပါစေလို့ပဲကျွန်တော်ကိုယ်တိုင်တော့ကျွန်တော်ပြောလင့်ပါတယ်ဆုလဲဆုတောင်းပါတယ်COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းကမ်းတွေကိုအင်ကာညဒိုင်းရီလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာပါ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါရေဒီယိုဝေဖော်ပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်တော်သိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်ဝှမ်းခီးသွားစီစဉ်ကနေကြိုဆိုပါရစေကျမဆွေးနွေးမှာပါအခုတစ်ခေါက်တော့ပြင်သစ်နိုင်ငံကနှင်းလျှောစီပန်းဖြေနေရတခုစီကိုတွားကြရမှာပါနှင်းဖုံးနေတဲ့ Els တောင်တန်းတွေကြားကကမ္ဘာကျော် Chamonix Mont Blanc တောင်ကြားနှင်းလျှောစီအပန်းဖြေနေရစီကိုပါ COVID ကန့်သတ်ချက်တွေကြားမှာနှင်းလျှောစီတဲ့နေရာတွေဘလို့ဖွင့်ထားတယ်ဆိုတာကိုအခုပဲကမ္ဘာတစ်ဝှမ်းခီးသွားစီစဉ်ကနေတွားလေ့လာရအောင်ပါရှင် င်းသင်းနိုင်ငံ El Salvador မြို့ကရှာမိုနီမွန်ဘလန်တောင်ကြားဟာကမ္ဘာမှာအကောင်းဆုံးနှင်းလျှောစီးလို့ရတဲ့နေရာလို့သတ်မှတ်ခံထားရတဲ့နေရာဖြစ်ပါတယ်။ပထမဆုံးစပီးနှင်းလျှောစီးသူတွေအတွက်ကစားလို့ကျွမ်းကျွမ်းကျင်ကျင်နှင်းလျှောစီးနိုင်တဲ့သူတွေအထိနှင်းလျှောစီးလို့ရတဲ့နေရာတွေရှိတဲ့ရှာမိုနီမွန်ဘလန်ဟာကမ္ဘာနိုင်ငံဆောင်ကနှင်းလျှောစီးသူတွေကြားမှာတိတ်ကိုရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်။1924ခုနှစ်တုန်းကဆောင်းရာသီအိုလံပစ်ပွဲတော်ကိုဒီမှာကျင်းပခဲ့လို့ပါတယ်။နှင်းတွေဖုံးနေတဲ့တောင်တန်းတွေကြားကရှာမိုနီမွန်ဘလန်တောင်ကြားရဲ့ရှုခင်းအလှကဘာမျက်မှမတူအောင်ထူးခြားလှတာပါ။ဒီနေရာမှာနှင်းလျှောစီးအပန်းဖြေတဲခွန်နိုင်တဲ့နေရာ၅ခုရှိပါတယ်။အတူကောက်ရှာမိုနီလို့ပြောကြတဲ့နေရာမှာအပန်းဖြေတဲခွန်နိုင်တဲ့ဟိုတယ်တွေ၊စားတောက်ဆိုင်တွေ၊ဈေးဆိုင်တွေနဲ့ပုံမှန်နှင်းလျှောစီးရာသီဆိုရင်စီကားနေလေးရှိတာပါ။2020-2021နှင်းလျှောစီးရာသီကတော့ကိုဗစ်ဒဏ်ခံနေရတဲ့အတွက်၆ကန့်နေပါတယ်။ကိုဗစ်ကရောဂါကာလပြည်ထောင်နိုင်ငံမှာတခြားနေရာတော်တော်များများပိတ်ထားပေမဲ့လည်းနှင်းလျှောစီးအပန်းဖြေနေရာတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်။အခုလိုအပန်းဖြေနေရာတွေဖွင့်ထားပေမဲ့အရင်တုန်းကလိုကမ္ဘာနိုင်ငံဆောင်ကလာကြတဲ့ဧည့်သည်တွေရဲ့ဘာသာစကားတန်အမျိုးစုံကိုလမ်းတွေပေါ်မှာမကြားရတော့ပါဘူး။ကန့်သက်ချက်တွေကြားမှာဒီတောင်ကြားဒေသရဲ့အလှကိုခံစားကျင်လို့လာကြတဲ့ပြင်သစ်ဧည့်သည်အနည်းငယ်သာရှိပါတယ
်။ Oui, c'est clair parce que là quand on voyait on passait les bars tout est fermé.
အရက်ဘားဆိုင်တွေရှိတဲ့နေရာဖြတ်လာတော့အားလုံးပိတ်ထားတာတွေ့ရပါတယ်။လမ်းတွေပေါ်မှာလည်း၆ကန့်နေရပါပဲ။ဒေသခံတွေဆိုလို့ရှိရင်အတော်လေးစိတ်ညစ်ကြမှာပါ။ကျွန်တော်တို့တက်ကတော့ကောင်းတာရှိတယ်လို့မကောင်းတာလည်းရှိပါတယ်။ကောင်းတာကတော့လူတွေမရှုပ်လို့လမ်းလျှောက်ကြည့်ရတာကောင်းပါလေ။ဒါပေမဲ့လည်းပျော်စရာအခြေအနေမျိုးတော့မဟုတ်ပါဘူး။ဈေးဆိုင်တွေစားတောက်ဆိုင်တွေကလူတွေရဲ့မျက်နှာတွေပေါ်မှာအပြုံးတွေပျောက်နေပါလေ။လက်ရှိအခြေအနေကြောင့်မပြုံးနိုင်ကြဘူးထင်ပါရဲ့
။ကိုဗစ်ကာလမှာနှင်းလျှောစီးအပန်းဖြေနေရတွေကိုပြင်သစ်အစိုးရကဖွင့်ခွင့်ပေးထားပေမဲ့နှင်းထောင်တစ်ခုကနေတစ်ခုကူးသွားနိုင်အောင်ပို့ဆောင်ပေးတဲ့ cable car တွေ ski lift တွေကိုတော့ပိတ်ထားပါရဲ။ဒါကြောင့်တောင်ထိပ်အမြင့်ကနေအောက်ကိုနှင်းလျှောစီးခြင်းတွေသိမ့်မလာကြပါဘူး။အပျော်စီးအပန်းဖြေလာကြသူတို့ချို့လဲတနည်းအားဖြင့်တနည်းအားခူးသွားဖို့အခက်တွေ့နေကြပါတယ်
။ Mais ce qui se passe autre part les ça se fait les remonter pour et
ဆောင်းလို့တစ်ခုကနေတစ်ခုသွားနိုင်အောင်လှုပ်ထားပေးတဲ့ skill list ကိုတော့ဖွင့်ထားပေးတင်ပါတယ်။အဲ့ဒါဆိုကျွန်တော်တို့ဆိုင်ဝင်ရှိတဲ့နေရာသွားနိုင်မှာပါ။အခုတော့ကျွန်တော်တို့သွားလို့မရပါဘူး။
ရှာမိုနီမွန်ဘလန်မှာနှင်းလျှောစီးလာသူတွေကိုအားထားလည်ပတ်နေကြရတဲ့စီးပွားရေးလုပ်ငန်းတွေအခုအတော်လေးထိခိုက်နေကြတာပါ။အရင်ကဒီလိုအချိန်မျိုးသိပ်ကိုအလုပ်ဖြစ်တဲ့နှင်းလျှောစီးဝတ်စုံငှားတဲ့ဆိုင်မှာဆိုရင်လေဧည့်သည်တွေသိပ်မလာကြတဲ့အတွက်အခက်တွေ့နေပါတယ်
။ Ah ben nous c'est simple depuis le début de la crise Covid.
Covid ကရောဂါစတဲ့ချိန်ကလေးကဆိုရင်ကျွန်တော်တို့ရဲ့ဝင်ငွေ90ရာခိုင်နှုန်းထက်မနည်းထိခိုက်ခဲ့ပါတယ်။ကျွန်တော်နဲ့ကျွန်တော်တို့ဖော်ကန်ပတ်တွေဆိုရင်ကုမ္ပဏီမပိတ်ရအောင်လာနေချီပြီးလာစားမယူပဲလှုပ်လှုပ်ခဲ့ကြရတာပါ။
ဒီတောင်ကြားဒေသကစားတောက်ဆိုင်တွေအရက်ပါတွေမှာ COVID-19 ကန့်သက်ချက်တွေကြောင့်ဆိုင်ထဲကိုဧည့်သည်ဝင်ထိုင်စားခွင့်ပြုလို့မရပါဘူး။ဆိုင်တော်တော်များများလည်းပိတ်ထားရတဲ့အတွက်စီးပွားရေးထိခိုက်နေကြပါတယ်။ Take away ဝယ်စားနိုင်အောင်ဖွင့်ထားတဲ့ဒီဆိုင်ဆိုရင်လည်းပုံမှန်ဝင်ငွေရဲ့10ရာခိုင်နှုန်းလောက်ပဲရတယ်လို့ပြောပါတယ်။အခြေအနေကောင်းလာမယ့်အလားအလာမမြင်ရသေးဘူးလို့ဆိုင်ရှင်ကဆိုပါတယ်
။ Oh, bah, c'est une catastrophe, hein.C'est une catastrophe, j'ai peur que beaucoup puissent pas s'en remettre hein, c'est une période qui est très longue
maintenant. Yishi ဖြစ်နေပြီဆိုတော့တော်တော်များများဆက်ပြီးတော့ရပ်တည်နိုင်ကြမယ်လို့မထင်ပါဘူး။အစိုးရကစီးပွားရေးကြားကန်နိုင်ဖို့အတွက် COVID ထောက်ပံ့ကြေးပေးပေးမယ်လည်းမကာမိပါဘူး။ Ski ban ဖြစ်ရသည့်တစ်ခုလုံးမှာရနိုင်တဲ့ဝင်ငွေတွေကိုအစိုးရကပေးတဲ့ထောက်ပံ့ငွေကကာမိအောင်မလုပ်နိုင်ပါဘူး။ကာယောဂါကြီးဘယ်တော့အဆုံးသတ်မယ်ဆိုတာကိုမသိနိုင်သေးတော့အခြေအနေတွေကောင်းလာမယ်လို့လည်းမမြင်ပါဘူး။ကာကွယ်ဆေးရှိနေပြီဆိုပေမဲ့လည်းကာကွယ်ဆေးထိုးဖို့စောင့်နေကြတဲ့သူတွေကလည်းအများကြီးရှိနေပါသေးတယ်
။ရှာမိုနီမွန်ဘလန်တောင်ကြားဒေသရဲ့နှင်းလျှောစီးရာသီကပုံမှန်အားဖြင့်ဒီဇင်ဘာလလယ်လောက်ကနေမေလလယ်လောက်အထိဖြစ်ပါတယ်။တကယ်လို့သာနှင်းလျှောစီးရာသီကုန်တဲ့အထိပြန်မဖွင့်နိုင်ရင်ထိခိုက်ဆုံးရှုံးမှုတွေတိတ်ကိုများမယ်လို့ Skill Lift လုပ်ငန်းကုမ္ပဏီအခြေခဲကခန့်မှန်းထားပါတယ်။ကျင့်သစ်တွေပါဝင်ဥရောပတိုက်သားတွေအနှစ်သက်ဆုံးဆောင်းရာသီအပန်းဖြေနည်းတစ်ခုကတော့နှင်းလျှောစီးခရီးထွက်တာဖြစ်ပါတယ်။နောက်နှစ်တွေကြာရင်တော့ခီးသွွားလုပ်ငန်းတွေပုံမှန်ပြန်လည်အသက်ဝင်လာဖို့အတွက်ရှာမိုနီမွန်ဘလန်တောင်ကြားဒေသကစီးပွားရေးလုပ်ငန်းတွေသာမကတိတ်လှတဲ့ဒီနေရာကိုပုံမှန်လာပြီးနှင်းလျှောစီးအပန်းဖြေခရီးထွက်လေရှိသူတွေမျှော်လင့်နေကြပါတယ်ရှင်။ကျွန်မစဉ်းရမှာပ
ါအမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုကြင်ပြပါတော့မယ်ရှင်။
လူဦးရေတိုးလာတာနဲ့အမျှလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကမ္ဘာတဝန်းပင်လယ်ဇာဝယ်လိုအားအဆမတန်များပြားလာပါတယ်။အထူးဖြင့်ပင်လယ်ရေကြောင်းခရီးလမ်းပိုပြီးလွယ်ကူလာတဲ့အတွက်ကြောင့်အလွန်အကျူးငါးတွေဖမ်းနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့ပင်လယ်ထဲမှာငါးတွေတဖြည်းဖြည်းရှားပါးလာတဲ့အတွက်ငါးဖမ်းသမားတငါးတွေအနေနဲ့တွက်ချီကြိုက်အောင်ပိုဝေးလံတဲ့သမုဒ္ဒရာထဲငါးရှာထွက်ရပါတော့တယ်။ဒီလိုပင်လယ်ခီးထွက်ဖို့လောင်စာနဲ့အလုပ်သမားကလည်းဈေးကြီးပေးကြရပါတယ်။ ဒါကြောင့်တချို့ကစရိတ်ချင်းချင်းနဲ့အလုပ်လဲဖြစ်အမြဲလဲရအောင်တရားမဝင်တဲ့နီလန်းတွေနဲ့လှုပ်ရှားကြရပါတော့တယ်။အဲ့ဒီတဲကနီလန်းတစ်ခုကတော့အာရမအလုပ်ခိုင်းစေပြီးကုန်ရစေတက်တောင်ကြံစီတဲ့နီးပါပဲ။ငါးဖက်လုံငါဟာလူကုန်ကူးမှုနဲ့အန္တရာယ်အများဆုံးဆက်ဆံမှုရှိနေကြောင်းနဲ့ပင်လယ်စာထုတ်လုပ်ဖြန့်ဖြူးရေးမှာလူကုန်ကူးမှုကျယ်ကျယ်ပြန့်ပြန့်ကျူးလွန်နေတယ်လို့အမေရိက န်နိုင်ငံရေးဝန်ကြီးဌာနတို့ပူးပွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအလို့ဟာအနည်းအများတယ်လို့သဘောထားကြပြီးအရေးအချင်းရှိစရာမလိုအလွဲတကူလူစားထိုးနိုင်တဲ့ရွှေပြောင်းအလို့သမားတွေကိုအကြီးအကျယ်အားထားခိုင်းစေကြတာဖြစ်ပါတယ်။လူကုန်မှုဖို့အတွက်ဖျားယောင်းဖို့အလွယ်ဆုံးလူအုပ်စုကိုပစ်မှတ်ထားကြတယ်လို့ဆိုပါတယ်။ငါးဖန်းလုပ်ငန်းရဲ့တဘာဝကူကပင်လယ်ထဲအထီးကျန်နေကြရတာဆိုတော့ဒီရာဇဝမှုကျူးလွန်တဲ့အဖြစ်ကအလွယ်တကူပုံရှောင်နေလို့ရပါတယ်။ငါးဖန်းသင်္ဘောတွေကပင်လယ်ထဲမှာတခါတလေလာတွေချီနေကြရတယ်လို့နှစ်ချီကြအောင်နေကြရတာတွေလည်းရှိပါတယ်။ဒီလိုအခြေအနေပဲကြောင့်ငါးဖန်းအလုသမားတွေအနေနဲ့အာရမအလုခိုင်းစေတာကလွတ်မြောက်အောင်ထွက်ပြေးလို့မဖြစ်နိုင်ဘူးလို့မတရားအခိုင်းခံရတာကိုလည်းတိုင်ကြားဖို့မလွယ်ပါဘူး။လူကုန်ကူရောင်းစားခံရသူတွေဟာစိတ်ဆင်းရဲကြတယ်လို့ကိုယ်ထိလက်ရောက်စော်ကားခံရတာတွေလည်းမကြာခဏရင်ဆိုင်ကြရပါတယ်။တခါတလေအသက်ပေဆုံးတဲ့အထိခံစားကြရပါတယ်အလုံးချိန်တွေကြော်လွန်ပြီးခိုင်းတာအနေအထိုင်ဆင်းရဲတာလောက်ခနေနေဒါမှမဟုတ်တပြားမှမပြီးပဲအခိုင်းခံကြရတာတွေလည်းရှိပါတယ်ဆင်းရဲမွဲတေမှုအကြမ်းဖက်မှုယာဆွေးမှုအစစ်မြင့်အရာရှိကြီးတွေအာဂရိလိုက်စားမှုတွေရှိပြီးလူထုလွတ်လပ်ခွင့်နဲ့အလုံးသမားအခွင့်အရေးအတွေ့တရားဥပဒေအရအကာအကွယ်ပေးမှုအားနည်းတဲ့နိုင်ငံရေးတည်ငြိမ်မှုမရှိတဲ့နိုင်ငံတွေရဲ့ငါးဖန်းလုပ်ငန်းတွေမှာအာရမခိုင်းစေခံရတာတွေပိုပြီးရှိတတ်ပါတယ်ဒီအခြေအနေစိုးတွေပပျောက်အောင်အမေရိကန်ပြည်ထောင်စုကအဆင့်၄ဆင့်အကောင့်ထဲပေါ်ဖို့ဒီအစီရင်ခံစာကထောက်ခံအကြံပြုထားပါတယ်။ပထမအချက်ကတော့ပြည်တွင်းမှာရောနိုင်ငံတကာမှာပါပင်လယ်စာထုတ်လုပ်ဖြန့်ဖြူးရေးလုပ်ငန်းတွေမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အစိုးရတရက်လုံးတုံ့ပြန်ဖို့နည်းပြဝါချမှတ်ရေးဖြစ်ပါတယ်။ဒုတိယအချက်အနေနဲ့ငါးလုပ်ငန်းတွေမှာအရမခိုင်းစေတဲ့ပြဿနာရှိနေတယ်လို့နာမည်ထွက်နေတဲ့နိုင်ငံတွေကိုလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုအတွက်အမေရိကန်ပြည်ထောင်စုကအားပေးထောက်ခံပံ့ပိုးတင်တယ်လို့အကြံပြုထားပါတယ်။ NGO လူထုအခြေပြုအဖွဲ့အစည်းတွေနဲ့တခြားမဖြစ်မနေပါဝင်တင်သူတွေအနေနဲ့ငါးဖန်းလုပ်ငန်းတွေနဲ့ထိတွေ့ဆက်ဆံပြီးကမ္ဘာတဝန်းလူကုန်ကူးမှုတွေကိုလက်လန်းမိအောင်ကြိုးပမ်းနိုင်ဖို့အမေရိကန်ပြည်ထောင်စုကပံ့ပိုးကူညီတင်တယ်လို့တတိယအကြံပြုချက်ကဆိုပါတယ်။နောက်ဆုံးချက်ကတော့ပင်လယ်စာဖြန့်ဖြူးတဲ့လုပ်ငန်းတွေမှာလူကုန်ကူးမှုမဖြစ်အောင်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့အမျိုးသားသမုဒ္ဒရာနဲ့ဇလဗီရာဌာနတို့ရဲ့လက်ရှိကြိုးပမ်းမှုတွေကိုအခြေခံပြီးဒီအကြံပြုချက်တွေခိုင်မာအောင်ဆောင်ရွက်တင်တယ်လို့ဆိုပါတယ်။ပင်လယ်စာလုပ်ငန်းမှာလူကုန်ကူးမှုတိုက်ဖျက်ရေးဟာလူအခွင့်အရေးနဲ့ရာဇဝတ်မှုရေးရာတွေအတွက်အရေးကြီးတယ်လို့အမေရိကန်နိုင်ငံရဲ့မူဝါဒအတွက်လည်းအရေးပါပါတယ်။အခုနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာဟာပင်လယ်စာလုပ်ငန်းမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုနဲ့ပူးပေါင်းညှိနှိုင်းနိုင်ရေးအားပေးတဲ့အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရရှင်။ VOA မြန်မာပိုင်းပုံတပ်ဖူးနေနေတဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါ။ဇန်နဝါရီလ6ရက်နေ့ကထရန့်ထောက်ခံသူထောင်ပေါင်းများစွာကနေလွှတ်တော်အဆောက်အုံနဲ့ဝင်ရောက်စီးနင်းမှုမှာလှုပ်ဆော်ခဲ့တဲ့ပြည်မှုနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုအရေးယူမဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးပွဲမှာတရားသူကြီးတွေနဲ့ဂျူရီလူကြီးတွေဖြစ်ထမ်းဆောင်ဖို့မနေ့အင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်အမတ်တွေကျန်းသစ္စာကျင်းပခဲ့ကြပါတယ်။ဒီမိုကရက်အမတ်50နဲ့ရီပဘလစ်ကန်အမတ်50စုစုပေါင်းအမတ်100ရှိနေတဲ့အထက်လွှတ်တော်မှာထရမ့်ကိုတရားစွဲထားတဲ့အမှုကိုဖေဖော်ဝါရီလ9ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။COVID-19 ကာကွယ်ဆေးတွေကိုဖြန့်ဖြူးတဲ့နေရာမှာပိုးကြီးညီတူညီမျှဖြန့်ဝေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအင်္ဂါနေ့ကနှစ်ဆတိုးတောင်းဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းအချက်အလက်တွေအရရက်ပေါင်း28ရက်အတွင်း COVID-19 ရောဂါကြောင့်လူပေါင်း300,000ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ411ယောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 33,800 ကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူစုစုပေါင်းကတော့ 3,000 ကျော်ရှိပြီဖြစ်ပါတယ်။ဒီတော်တွင်ကိုဗစ်ကာကွယ်ဆေးတွေကိုဒီကနေ့ဇန်နဝါရီလ28ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေနာဝန်ထမ်းတွေကစတင်ထိုးပေးသွားမှာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေကတော့ဇန်နဝါရီလ29ရက်နဲ့30ရက်နေ့မှာထိုးနှံပေးသွားဖို့စီစဉ်ထားပါတယ်။
In Indonesia nanga maro COVID-19 kuse khanya du paw tatan jaw shi twa bi phit pare. Mini inga ni ga ti ye the kuse khanya du paw tatan 3000 jaw shi de lu asoya thop pyan chan ma phop pya tha bare. COVID-19 a ye paw chin ni ya BOA Myanmar bai season 2 ko pyaung le thong le pin ni bare. Myanmar pi du pi da a lon COVID-19 ka yoga ga ni kin wei ja ba shi lu sun mun ga chaung ma le shi. Jama a chin na.
This program has come to you from the Voice of America, Washington.